Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်မေလ14ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီ VOE မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော်ဝါရှင်တန် DC ကနေထုတ်ပေးပေးနေပါတယ်ရေဒီယိုကလည်း Light Beat 24 50 51 Light Beat 190ပြည် VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ကျွန်တော်တမောင်သားမှာ
ဣဇွေဆူရာဖာမျိုးအကန့်အသတ်ထိုးစစ်ကြောင့်မလို့ဂါဇာရဲသားတွေစီကိုအကူအညီပို့နိုင်ဖို့ခက်ခဲနေတယ်လို့ AP သတင်းမှာဖော်ပြပါရယ်။ယူကရိန်းနိုင်ငံကာကစ်ဒေသမှာရုရှားကပြင်းထန်တဲ့ထိုးစစ်တွေဆင်နွှဲပြီးတော့ရွာ900ထက်မနည်းသိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါရယ်။ပြည်ဦးနဲ့ကမ္ဘောဒီးယားနိုင်ငံကြားမှာတော့ဆင်ကားရဲ့ကြာမဲ့ပူးတွဲစီလီချင်းမှုတက်ကိုဒီသတင်းပတ်ထဲစတင်ဖို့ရှိနေပါရယ်
။အဲ့ဒီလိုထိတ်တန့်ရောက်သတင်းတွေဖြင့်ကချင်လွတ်လပ်ရေးတပ်မတော် KIA စီဦးစီးချုပ်ဝယ်လွန်သွားသူရဲ့တစီတစောင်းအကြောင်းနဲ့ဒေါက်တာဖမ်ဆမ်ဆမ်ပန်စီမှုတုံ့ပြန်ချက်တွေကိုလည်းကြီးယူနားဆင်ရပါမယ်။ဒါပြင်ရုရှားသတင်းစာဆရာတွေအကြောင်းပြည်ညာကရေရရှိနေတောင်အာဖရိကချင်းသိမ့်မွေးမြူအကြောင်းတွေလည်းနားဆင်ကြည့်ရှုရမှာပါ။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတမနစ်သတင်းတိုးတွေကိုရှုစားနားဆင်ကြရပါမယ်။အခုတော့ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်ကတင်ပြပါဦးမယ်။
ဣသရေလဆိုရာဖာမြို့ကိုအကန့်အသတ်နဲ့ထိုးစစ်ကြောင့်နေရပြောင်းရွှေ့ခဲ့ရတဲ့ထောင်းထောင်းချီတဲ့ပါလက်စတိုင်းနာတွေစီစာနာရိတ်ခါနဲ့အခြားအခြေခံလိုအပ်ချက်တွေပေးဖို့ခက်ခဲနေတယ်လို့အေဘီသတင်းမှာဖော်ပြပါတယ်။ဂါဇာဒေသတောင်ပိုင်းရာဖာမြို့အနီးကအဓိကလမ်းဆုံတစ်ခုကိုလည်းပိတ်ထားတာသတင်းတစ်ပတ်ကျော်လာပါပြီ။ပြည်ခရစ်တပတ်အတွင်းနေရပြောင်းရွှေ့ရတဲ့ပါလက်စတိုင်းပြည်သူ 36,000 ရှိတယ်လို့ကုလသမဂ္ဂကပြောပါတယ်။စစ်စင်ရင်မစခင်ကရာဖာမြို့မှာခလုံးနေတဲ့ပါလက်စတိုင်းနာသစ်သရမ3,000လောက်ရှိပါတယ်။အများစုကတိုက်ပွဲတွေနဲ့ဝေးရတခြားနေရာတွေစီတင်းရှောင်သွားပါပြီ။ရှင်လင်းမြင့်နယ်မြေဖြစ်အစ္စရေးတို့ကပြောဆိုထားတဲ့ဂါဇာဒေသထက်ကအပြည့်စီဆုံးနေရာတွေမှာဟာမတ်စ်တို့ပြန်ပြီးတော့စုဖွဲ့နေပေမဲ့လို့ရာဖာမြို့ကိုဟာမတ်စ်တို့ရဲ့နောက်ဆုံးအမခန့်နဲ့မြေဖြစ်အစ္စရေးတို့ကပုံဖော်ပြောဆိုနေတာပါ။ရာဖာကိုထိုးစစ်ဆင်တိုက်ခိုက်ရင်အရသားတွေအတွက်ကြီးမားတဲ့ဘေးဒုက္ခတွေပေါ်ပေါလာမယ်လို့အမေရိကန်နဲ့မဟာမိတ်နိုင်ငံတို့ကသတိပေးနေတဲ့ကြားမှာပဲအစ္စရေးကဟာမတ်ရဲ့နောက်ဆုံးအမခန့်နဲ့မြေဆိုပြီးတော့စစ်ဆင်ရေးတွေဆက်လုပ်နေတာဖြစ်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းခါခီဖ်ဒေသမှာပြည်ခဲ့တဲ့တောက်ကြားနေကပြင်းထန်တဲ့ထိုးစစ်တွေဆင်နွှဲပြီးတော့ရွာ900ရွာထဲမှနေသိမ်းပိုက်နိုင်ခဲ့တယ်လို့ရုရှားစစ်ဘက်ကပြောပါတယ်။တင်းငွေနေတုန်းကနေဆက်နေရာ5ခုမှာရုရှားစစ်တပ်က22ကြိမ်အထိထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးလက်ရှိအချိန်နှင့်ဆက်လက်တိုက်ခိုက်နေတဲ့နေရာက14ကြိမ်နေရာရှိတယ်လို့ယူကရိန်းစစ်ဘက်ကပြောပါတယ်။ကာကစ်ဒေသတွင်အခြေအနေတွေရှုပ်ထွေးပြီးတော့အချိန်အဟုန်နဲ့ပြောင်းလဲနေတယ်လို့လည်းပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းရန်သူရဲ့မော်တော်ဂျီရီကြောက်ရောက်ပောက်ကွဲခဲ့တဲ့မြို့နယ်ရွာပေါင်း30ကျော်ရှိတယ်လို့ကာကစ်ဒေသအုပ်ချုပ်ရေးမှူးအိုလန်ဆိုင်ယာဟော့ကသူ့ရဲ့လူမှုဆမျက်နှာမှာတင်းလာနေကရေးပါတယ်။ထိခိုက်ဒဏ်ရာရသူ9ဦးထက်မနည်းရှိတယ်လို့လည်းပြောပါတယ်။ရုရှားစစ်လေရင်တွေကကျဲချခဲ့တဲ့ဘုံတန်သင့်ဧရိယာတချို့လည်းရှိနေပြီးတော့ထိုးစစ်ဆင်တိုက်ခိုက်မှုစတင်ခဲ့တဲ့အချိန်ကစလို့လက်ရှိအချိန်ထိအိုးအိမ်ဆွန့်ခွာထွက်ပြေးရသူက6,000ကျော်ရှိတယ်လို့လည်းသူကပြောပါတယ်။စစ်မဖြစ်ခင်ကလူဦးရေ2,500ရှိတဲ့ဗော်ချန်ဆက်ခနေဆက်မြို့မှာအခုတော့လူ300-300လောက်ပဲကျန်တယ်လို့လည်းပြောပါတယ်။တနင်္ဂနွေနေ့ကမြို့ရက်ကဘုံတွေအကြီးကျယ်ကျရောက်ပြီးတော့မြို့ရက်ကအိမ်တွေမီးပေးတင်ခဲ့ရတယ်လို့လည်းအုပ်ချုပ်ရေးမှူးအိုလက်ကပြောပါတယ်။တူရကီသမ္မတရာဆစ်တိုင်ယက်အာရဝါနဲ့တွေ့ဆုံဆွေးနွေးဖို့ဂရိစ်ဝန်ကြီးချုပ်ကီယာကိုမီဆိုကာကစ်ကတနင်္လာနေ့မှာပဲတူရကီကိုရောက်ရှိလာပါတယ်။နှစ်နိုင်ငံကြားဆယ်စုနှစ်တည်းနဲ့ချီအငင်းပေါင်းမှုတွေကိုပေးဖယ်ပြီးတော့ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်နှစ်နိုင်ငံလုံးကြိုးပမ်းနေကြအချိန်မှာကောင်းဆောင်တဲ့အုပ်ခုလိုတွေ့ဆုံတာပါ။ဝန်ကြီးချုပ်မီဆိုတာကစ်ကိုသမ္မတအာရဝါကမြို့တော်အန်ကာရာကသမ္မတနန်းတော်မှာစီးအပြအခမ်းအနားနဲ့ဂုဏ်ပြုကျေးဇူးခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ကလည်းတွေ့ဆုံဆွေးနွေးမှုတွေရှိခဲ့ပြီးတော့ခုတစ်ကြိမ်ကတော့ခေါင်းဆောင်တဦး၄ကြိမ်မြောက်တွေ့ဆုံတာဖြစ်ပါတယ်။မြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့နေတိုးရဲ့အဖွဲ့ဝင်တွေဖြစ်ကြတဲ့တူရကီနဲ့ဂရိစ်နိုင်ငံတို့ကြားအဂန်စီပင်လယ်ထက်ကနယ်မြေပိုင်ဆိုင်မှုအပါအဝင်မြေထဲပင်လယ်ဒေသတွေတယံစာတဒူးဖော်ခွင့်စားတဲ့အငင်းပေါင်းမှုတွေကြောင့်ပြီးခဲ့တဲ့ရာစုနှစ်ရပ်မှာ၃ကြိမ်တိုင်တိုင်စစ်ပွဲဖြစ်တော်မလို့ဖြစ်ခဲ့ကြတာပါ။စွန်အင်ဒူးဖော်ခွင့်နဲ့ပတ်သက်ပြီးတော့အငင်းပေါင်းမှုတွေကြောင့်2020ခုနှစ်အတွင်းနှစ်နိုင်ငံစစ်သင်္ဘောတွေမြေထဲပင်လယ်ထဲမှာထိတ်တိုက်တွေ့ခဲ့ကြပါသေးတယ်။
UAE American Tan မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ 24kHz 12.13 MHz လိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေလွှဲထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ကြားပူးပေါင်းဆောင်မှုအားကောင်းလာစေဖို့နဲ့စီရေအထွေအကြုံတွေဖလှယ်ဖို့ရွှေနဂါနှစ်စင်ပူရဲစီရေလေ့ကျင့်မှုတွေကိုတည်တည်နှင်းပါတဲ့စတင်မယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကတင်လာနေမှာပြောပါရယ်ကမ္ဘောဒီးယားစစ်ဘက်တပ်ဖွဲ့ဝင်1300ကျော်နဲ့တရုတ်တပ်သား960တို့က15ရက်ကြာပူရဲစီရေလေ့ကျင့်မှာပါဒီစီရေလေ့ကျင့်မှုမှာတရုတ်စစ်သင်္ဘော3စင်းနဲ့ကမ္ဘောဒီးယားကစစ်သင်္ဘော12စင်းတို့ပါဝင်မယ်လို့လည်းကမ္ဘောဒီးယားစစ်ဘက်ပြောခွင့်ရသူဗိုလ်မှူးကြီးတောင်ဆူလီမိုကသတင်းထောက်တွေကိုပြောပါရယ်ကြာရာပရီနေ့မှာစတင်မဲ့စီရေလေ့ကျင့်မှုဟာအကြမ်းဖက်ဝါဒကိုတိုက်ဖျက်ရင်းနဲ့နိုင်ငံစလုံးမှာသာမကပဲဒေတာတွေလူသားချင်းစာနာမှုဆိုင်ရာကယ်ဆယ်ရေးလုပ်ငန်းတွေမှာပါဝင်အားဖြင့်နိုင်အောင်ရည်ရွယ်တယ်လို့လည်းပြောပါရယ်အန်ကာဆန်တီနယ်လို့ခေါ်တဲ့အမေရိကန်ရဲ့ပူရဲစီရေလေ့ကျင့်မှုတွေကိုကမ္ဘောဒီးယားနိုင်ငံဘက်ကပယ်ဖျက်လိုက်ပြီးတော့မကြာခင်2016ဒီဇင်ဘာလမှာပဲကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ရွှေနဂါပူရဲစီရေလေ့ကျင့်မှုတွေစတင်လာခဲ့တာဖြစ်ပါတယ်ညာရီတို့နီးပညာ AI နဲ့ပတ်သက်ပြီးတော့လုံခြုံရေးစိုးရင်ချက်တွေကိုအမေရိကန်နဲ့တရုတ်နိုင်ငံရဲ့အရာရှိတွေဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကနေ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။နီးပညာဆိုင်ရာမူဝါဒတွေမှာတရုတ်တို့လွှမ်းမိုးနိုင်အောင်ဂျနီဗာဆွေးနွေးပွဲကတကားဖွင့်မေးမှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်။ညာရီတို့နီးပညာဆိုင်ရာအန်ရီရှော့ချနိုင်အောင်နိုင်ငံကိုယ်စားလှယ်တွေဆွေးနွေးမှာဖြစ်တယ်လို့လည်းအမေရိကန်အရာရှိတွေကပြောပါတယ်။AI နဲ့ပတ်သက်တဲ့အကြောင်းအရာတွေနဲ့ဆောင်ရွက်ချက်တွေမှာနိုင်ငံတပေါင်းမတူတာတွေတော့ရှိပါတယ်။ဒါပေမဲ့ညာရီတို့နီးပညာနဲ့ပတ်သက်ပြီးတော့ဆက်သွယ်ဆောင်ရွက်ကြတာကကမ္ဘာကြီးပုံမလုံးချုပ်မှုရှိစေနိုင်ပါတယ်လို့အမေရိကန်အကြီးအကဲအရာရှိကပြောပါတယ်။ AI နီးပညာလောကကိုလွှမ်းမိုးထားနိုင်ဖို့အမေရိကန်နဲ့တရုတ်တို့ကအကြိမ်နဲ့ရှင်းပြနေကြတာဖြစ်ပြီးတရုတ်နိုင်ငံကတော့အရက်ဖက်စစ်ဖက်နဲ့နိုင်ငံတော်လုံခြုံရေးကဏ္ဍတွေမှာပါ AI နီးပညာတွေကိုအရှိန်မြင့်အသုံးပြုလာနေတယ်လို့အမေရိကန်အရာရှိတို့ကပြောပါတယ်။တရုတ်AI နည်းပညာအသုံးပြုမှုကအမေရိကန်နဲ့မဟာမိတ်တွေရဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်လာနိုင်စရာရှိတယ်လို့လည်းသူကဆက်လက်ပြောဆိုသွားပါတယ်။ပရတင်းဘရင်ချားစ်ကသူ့ရဲ့စစ်ဖက်ရာထူးကိုတားဖြစ်သူအင်ရှင်မင်းတဲ့ဝီလျံကိုတင်းနေလာနေမှာပဲအခမ်းအနားတစ်ခုမှလွှဲပြောင်းပေးလိုက်ပါတယ်။ကင်ဆာရောဂါကြောင့်လူမြင်ကွင်းမှာတိတ်မတွေ့ရတော့တဲ့ Charles Binion ဘရင်နဲ့အင်ရှင်မင်းသားဝီလျံတို့နှစ်ဦးစလုံးအခုလိုရှာရှာပါပါအတူတူကတွေ့ရတာပါ။အသက်85နှစ်ရှိပြီဖြစ်တဲ့ Charles Binion ကသူ32နှစ်ကြာတာဝန်ယူထားခဲ့တဲ့တပ်မတော်လီတက်ရဲ့ဗိုလ်မှူးချုပ်ရာထူးကိုမင်းသား William C. လွှဲပြောင်းပေးလိုက်တာဖြစ်ပါတယ်။အင်္ဂလန်တောင်ပိုင်းက Army Flying ပြတိုက်ရှိအပါချီရဟယင်ရှိမှကျင်းပတဲ့ရာထူးလွှဲပြောင်းမှုအခမ်းအနားကိုစစ်ဖက်တပ်ဖွဲ့ဝင်တွေလည်းတက်ရောက်လာခဲ့ကြတာပါ။ပရတိန်တော်ဝင်လီတက်ရဲ့ရှာဖွေကယ်ဆယ်ရေးရဟယင်မှုအဖြစ်တာဝန်ယူခဲ့ပူသူမင်းသားဝီလျံဟာအလွန်တော်တဲ့လျင်မှုတစ်ယောက်ဖြစ်ပါတယ်လို့လဲ Charles Bean ကပြောပါတယ် Charles Bean ကင်ဆာရောဂါကုသမှုခံယူနေကြောင်း Buckingham နန်းတော်ကကြေညာလိုက်ပြီး3လကြာ April လထဲမှာပဲ Charles Bean ကပုံမှန်အတိုင်းအလုပ်တာဝန်တွေကိုပြန်ပြီးတော့ထမ်းဆောင်နေတာပါအသက်40နှစ်အရွယ်မင်းသားဝီလျံကလည်းကင်ဆာအတွက်ကြိုတင်ကာကွယ်နိုင်တဲ့ဓာတုကုထုံခံယူနေတဲ့ဇနီးဖြစ်သူ Kate ကိုအချိန်ပေးပြုစုနိုင်အောင် March နဲ့ April အတွင်းတင်းပတ်အတော်ကြာအစိုးရတဝန်ဝတရားတွေကနေအနာယူထားခဲ့တာဖြစ်ပါတယ
်နောက်ခင်းနောက်ဆုံးအသတင်းတွေကိုနားအောင်ချိန်ချပေးကြတာပါအခုဆက်လက်ပြီးသတင်းစောင့်ပါတွေကိုတင်ဆက်ပါတော့မယ်ကချင်လွတ်လပ်ရေးတပ်မတော် KAI စေဦးစည်းကျုံနဲ့ဂျာကာလာအမျိုးသားညီညွတ်ရေးဆိုတာ NUG ကာကွယ်ဝန်ကြီးဌာနကဖွဲ့စည်းပြီးတဲ့နောက်မှာအမတ်တစ်သေတာမှုဒုပုတ်ချုပ်ကြီးခေါင်လုံးဟာတနင်္လာနေ့ညနေ6နာရီကျော်မှာလိုင်စာမြို့မှာကွယ်လွန်ခဲ့ပါတယ်။သူ့အကြောင်းတစည်းတစောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစီသူကတင်ပြထားပါတယ
်။ KIA စီဦးစီးချုပ်ဒုတိယပုတ်ချုပ်ကြီးခေါင်လုံးဟာအသေးရောဂါကိုနာတာရှည်ခံစားနေရရာကမေလ13ရက်နေ့ညနေပိုင်းမှာကွယ်လွန်သွားတာပါ။ KIA စီဦးစီးချုပ်ကွယ်လွန်သွားတာနဲ့ပတ်သက်ပြီး KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုအတည်ပြုပြောပါတယ
်။သူဆုံးသွားတာကျွန်တော်တို့ဌာနချုပ်မှာဖြစ်ပါတယ်။ညနေ 6:23 လောက်မှာဖြစ်ပါတယ်။ဟိုနာတာရှည်ပေါ့။ကြာပါပြီသူစိတ်ယုံလဲသူနဲ့ခေါက်တက်ပြီးမှကုသနေတာဖြစ်ပါတယ်။အသေးရောဂါနဲ့ဖြစ်ပါတယ်
။ KIA စီဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးခေါင်လုံးဟာစီရေးရထူးကျွန်းသူတယောက်ဖြစ်ကြောင်းပြောဆိုပေမဲ့သူ့ကိုယ်ရေးအချက်လက်အသေးစိတ်ကိုတော့ဇာပနာအခမ်းအနားကြမှာပဲထုတ်ပြန်သွားဖို့ရှိကြောင်းဘူမကြီးနော်ဘူးကပြောပါတယ်။
ဟုတ်ကဲ့သူကတော့တည့်ရခိုင်ရမှာလေနော်အဲတော်တော်ဒီကျွန်းကျင်ချင်းပေါ့ အဲ့ဒါလေးရှိပါတယ်လို့ကဒါပေမဲ့အဲ့ဒီကိစ္စတွေကတော့ကျွန်တော်တို့ဟိုသူ့ရဲ့သာဗနာအခမ်းအနားလောက်မှာပဲတေချာပြန်မြန်မာကျွန်တော်တို့ထုတ်ပြန်မှာဖြစ်ပါတယ်
KIA စီဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးခေါင်လုံးဟာ1988ခုနှစ်မှာ KIA မှာစတင်တာဝန်ထမ်းဆောင်ခဲ့တာပါ2016ခုနှစ်မှာ KIA ဒုတိယစီဦးစီးချုပ်ဖြစ်တဲ့ဗိုလ်ချုပ်ခွန်မော်နေရာကိုဗိုလ်မှူးချုပ်အောင်ဆိုင်လာနဲ့အတူပူးတွဲခန့်အပ်ခံရပါတယ်2023နှစ်စမ်းမှာတော့စီဦးစီးချုပ်ဗိုလ်ချုပ်ကြီးဂမ်ရှောင်းနေရာမှာအစားထိုးခန့်အပ်ခံခဲ့ရတာပါကွယ်လွန်ချိန်မှာတော့ KIA စီဦးစီးချုပ်တာဝန်အပြင်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့အမှတ်1စစ်တပ်မှူးအဖြစ်လဲတာဝန်ယူခဲ့ပြီးနောက်ပိုင်းတိုင်းဒေသကိုတာဝန်ယူဆောင်ရွက်ခဲ့ပါတယ်သူရဲ့ဇာပနာအစီအစဉ်ကိုတော့မကြမီရက်မှာထုတ်ပြန်သွားဖို့ရှိနေပါတယ်ခင်ဗျာ
ဆက်လက်ပြီးကချင်ရေးတစ်ခုကိုကြည့်အောင်ပါစစ်ကောက်စီကဒေါက်တာကလမ်ဆမ်ဆမ်ကိုမြမညဉ့်ညံရေးမှာပါဝင်ကူညီဖို့ဆိုပြီးပြန်လည်ဖမ်းသွားတာတလနီးပါးရှိခဲ့ပေမဲ့ခုချိန်ထိသူပါမဲ့အခန်းကဏ္ဍကိုရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းကချင်ညဉ့်ညံရေးကြိုးဆောင်ဖွဲ့ကပြောပါတယ်လူချင်းချမ်းသာဝင်နဲ့ပြန်လွတ်ပြီးပြန်ဖမ်းတာပေါ်နယ်ပယ်ဆောင်ကဝေဖန်ချက်တွေရှိနေပါတယ်ဒီသတင်းရန်ကုန်ကစူးစိတက်ပြလာတာကိုမတ်သိထိုက်ပြောပြမှာပါ
ကချင်နချင်းခရီးယံအဖွဲ့ချုပ် KBC အချံပေးပုတ်ကိုတိတ်ခါတော်ရဆရာတော်ဒေါက်တာကလမ်ဆမ်ဆွန်ဟာထောင်ဒဏ်6နှစ်ချမှတ်ခံထားရာကပြီးခဲ့တဲ့ AB 18ရဲ့နှစ်ဆန်းတရနေ့ကလူငယ်သက်တာခွင့်နဲ့ပြန်လွတ်လာတာပါမြေကြီးနားချင်းထောင်ကပြန်လွတ်ပေးခဲ့ပြီးအဲ့ဒီနေ့ညမှာပဲစစ်ကောင်စီကပြန်ဖမ်းဆီးတာခံရပါတယ်ငြိမ်းချမ်းရေးမှာပါဝင်ဖို့အတွက်ခုလိုခေါ်ယူတာဖြစ်တယ်လို့စစ်ကောင်စီဘက်ကပြောပေမဲ့ခေါ်ထားတာတလနီးပါးရှိတာတောင်အခုချိန်ထိတိတိပပရှင်းလင်းမှုမရှိသေးဘူးလို့ကချင်ငင်းချင်းရဲ့အကျိုးဆောင်အဖွဲ့ကလမိုင်ကွန်ကြာကပြောပါတယ
်။အော်အဲ့ဒါကျွန်တော်ကဘာမှမသိရသေးဘူးဆရာဆန်ဆန်ကိစ္စနဲ့ပတ်သက်ပြီးမှခေါ်မှာပဲအဲ့ဒီရိတ်တာမှာခေါ်ထားတယ်ဆိုတော့ဒီကနေ့အခုချိန်ထိဘာတာမလည်းမကြောက်ပါလို့ဘယ်လိုကြောက်ပါလို့ဘယ်လိုဖြစ်တယ်ဆိုတာလည်းဘာမှကစားနိုင်မှမသိရသေးဘူးကြတာလေ။ဘယ်လိုဘယ်လိုဖြစ်လာမယ်ဘယ်လိုဒါကြောင့်ခေါ်ရချင်းဖြစ်တယ်။ဒါညာဆိုရလဲဒါမှလည်းမသိဘူး။ဒါမှလည်းအကြောင်းမချလာတော့ကျွန်တော်လည်းဒီလမ်းပဲစောင့်ကြည့်နေတာ
။2022ခုနှစ်ဒီဇင်ဘာ5ရက်နေ့မနေ့ကမန္တလေးအပြည်ပြည်ဆိုင်ရာလေဆိပ်ကနေထိုင်းနိုင်ငံကိုစစ်ကူဖို့အသွာဒေါက်တာကလမ်ဆမ်ဆွန်ကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆီးမေးမြန်းစရာရှိလို့ဆိုပြီးဖမ်းဆီးခဲ့တာပါ။အချင်းထောင်တဲမှာဒီနေ့ကြောကြာနေပြီးနောက်မှာလူငိမ့်နဲ့ပြန်လွတ်ခဲ့ပါတယ်။လှုပ်အပီး24နာရီမပြည့်ခင်မှာတင်ပြန်လဲခေါ်ဆောင်ခံခဲ့ရတာဥပဒေကြောင့်အရမညီညွတ်သလိုလူခွင့်ရေးအရလည်းမညီဘူးလို့တရားလွတ်တော်ရှေ့နေတူဖြစ်တဲ့ဦးချီးမြင့်ကပြောပါတယ
်လူစိတ်ကူးတဲ့အလုံးလားလေဒါမျိုးစင်ကြည်စားရစိတ်မခံလာပေါ့အဲ့လိုစီမကြည်စားဘူးလေမနောက်ပါဘူးလေဆွနွေးမဲ့ဆိုရင်လည်းတည်တည်တိုက်နိုင်ဆွနွေးပေါ့နော်ကဲလုံးတင်လာလားအဲ့ဒါလူပြဘလောက်စိတ်ကြီးကြိုက်မလဲသိပါဦးဥပဒေမူလေနော်ဥပဒေနဲ့ဘယ်ကြီးမလဲနော်တကယ်လို့ဆန်းပြီးဆက်ချိုးချင်းဥပဒေပုံမှန်တစ်ခုတက်လေတက်လိုက်ပေါ့နော်ဘာကြောင့်မလို့ဖမ်းနေပေါ့အဲ့လိုမဖမ်းမဲ့20လိမ့်နိုင်တယ်ကြိုဖမ်းမှုမရှိဘူးဥပဒေက20လိမ့်နိုင်ကြိုဖမ်းမှုမရှိဘူးလေအဲ့ဒါပါပဲနော
်ကချင်နချင်းခရီးယံဖွဲ့ချုပ် KPC ဘက်ကတော့ပြန်လဲခေါ်ဆောင်ခံရတဲ့အကြောင်းကိုတိတိကျကျပြောဖို့နဲ့ဘလောက်ထိခေါ်ထားမလဲဆိုတာရှင်းရှင်းလင်းလင်းပြောဆိုဖို့သူတို့ဘက်ကလိုလားတယ်လို့ပြောဆိုထားပါတယ်။ဒေါက်တာကလမ်ဆမ်ဆွန်ဟာနှလုံးနဲ့သွေးထိုးရောဂါရှိတယ်လို့ကိုဗစ်ကူးစက်ခံရပြီးတဲ့နောက်လေးပြွန်ရောင်ရောဂါခံစားနေရသူလည်းဖြစ်ပါတယ်။လက်ရှိမှာမြေချင်းနာအချင်းထောင်ရဲ့ရိတ်သားဆောင်မှာကောင်းမွန်စွာထပ်ထားတယ်လို့ထောင်ဝန်ထမ်းတဦးကပြောပါတယ်။ကျမရေးချွေးရင်းချက်ရှိနေတဲ့အတွက်မိသားစုဝင်တွေကတော့သူ့ကိုကျမရေးစစ်ဆေးမှုတွေလုပ်စေချင်ပါတယ်။ကချင်ငင်းချမ်းရဲ့အကျိုးဆောင်အဖွဲ့ကလမိုင်ကွန်ကြာကတော့ဆရာတော်ရဲ့လက်ရှိကျန်းမာရေးပြဿနာကြီးကြီးမားမားမရှိပေမဲ့အခုလိုပြန်ခေါ်ယူတဲ့အပေါ်မှာစိတ်ပိုင်းဆိုင်ရာထိခိုက်ခံစားမှုရှိနေတယ်လို့ပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုလည်းပူပြင်းလာတဲ့ရာသီဥတုကြောင့်ဆိုပြီးအချင်းထောင်တဲကနေတက်တာတဲ့နေရာစီခေါ်ထုတ်ကထားတယ်လို့စစ်ကောင်စီပြောခွင့်ရဘက်ကပြောဆိုပေမဲ့ဘယ်မှလဲဆိုတာအတိအကျမပြောပါဘူး။နိုင်ငံတော်တမင်ငါပုတ်ကိုထောက်ဆန်းစုကြည်ဆိုရင်အခုချိန်ထိသူမိသားစုနဲ့ကောသူရှိနေတွင်နဲ့ပါတွေ့ဆုံခွင့်မပေးထားပါဘူး
ဒီလိုပိတ်ပင်မှုတွေလူငိမ့်နဲ့ပြန်လှုပ်ပြီးမှပြန်ခေါ်ခံရတာနိုင်ငံရဲ့အကျဉ်းသားတယောက်ကိုမိသားစုသက်ဆိုင်ရာရှင်းနေတွင်တွေ့ကိုမပေးတာဆရာတွေဟာလူခွင့်ရေးချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံရဲ့အကျဉ်းသားဟောင်းများအဖွဲ့နိုင်ငံကတုပ်ဖြစ်တဲ့ဦးထွန်းကြီးကဝေဖန်ပါတယ်အဲ့ဒါတကယ်လှုပ်တယ်ပေါ့ပြီးတော့မှအဲအကြောင်းပြပြီးတော့အဲ့ဒါဆွေးနွေးနေပါတယ်ဆိုပြီ ตอนนี้เปลี่ยนไปแล้วเปลี่ยนผ่านไปเปลี่ยนเราเส้นที่หัวเลยเจตนาชีโลนี่พี่เราชกสามวันนี้พี่เราเราหน้าจันทร์มันมีเราเส้นที่อาฟอมาโก้กีบีซีโอ้ก็ต้องห้องฟอมาโก้คุยงูสวรรค์ตรงเนี้ยเปลี่ยนทางโซ่ชกบอลเนี่ยเดี๋ยวจันทร์เราชูมีนตรงตัดเด้อ อ่ะว่าเนี่ยเงี้ยพี่มีส่วนอะไรบ้างเนาะแต่สังเกตุการณ์เลือกทาร์เรอ่ะแต่ตัวเนี่ยเงี้ยอ่ะเดี๋ยวท็อปเอาดีไปบีเฮสุยอ่ะแต่ตัวก็อ่ะดีดีเดี๋ยวดองซันซูจิโร่เก็บวิซิโอกระห้องดูอ่ะเดี๋ยวพี่มีส่วนแต่สังเกตุการณ์เลือกทาร์เรอ่ะเป็นจ้าไอ้จ้ารู้อ่ะเปย์อยู่บ้านเนาะอ่ะเปย์อยู่ยาอ่ะแต่ตัวนี่เปย์ร่ารู้เอาเป็นว่าพี่ชอบเปย์ร่ารู้ดามิโร่ยาเชื่อมาเลยมีอายุเล็กแค่ปีอยู่เนาะอ
တိခါရောရဆရာဖြစ်သူဒေါက်တာကလမ်ဆမ်ဆွန်ဟာကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC မှာအတွင်းရမှုအဖြစ်၈နှစ်ဥက္ကဋ္ဌအဖြစ်၄နှစ်တာဝန်ထမ်းဆောင်ပြီးလက်ရှိမှာတော့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ်အကြံပေးပုဂ္ဂိုလ်အနေနဲ့ဆောင်ရွက်နေသူဖြစ်ပါတယ
်။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေပဲကြည့်ကြအောင်ပါ။ယူကရိန်းစစ်ပွဲအကြောင်းကိုလွတ်လပ်စွာဖော်ပြကြတဲ့ရုရှားမီဒီယာတွေခင်ဗျာအစိုးရကတားမြစ်ပိတ်ပင်လိုက်တာနဲ့သတင်းသမားတွေရာနဲ့ချီပြီးပေါ့ကိုထပ်ပစ်ရပါတယ်။ဒီရေအတွက်ကလည်းတိုးလာနေပါတယ်။ဒါပေမဲ့ပြည်ပရောက်သတင်းသမားတွေဟာသတင်းလွတ်လပ်ခွင့်ပိတ်ထားတဲ့သူတို့နိုင်ငံတဲကိုသတင်းတွေအဆက်မပြတ်ပေးလို့ရမယ့်နည်းတွေကိုတွေးရှိသွားကြပါတယ်။ပြည်သစ်နိုင်ငံက VOA သတင်းတော်လီဇ်ဘရိုင်ပို့လာတဲ့သတင်းကိုကိုစကြောကပြောပြမှာပါ
။ရုရှားအစိုးရပိုင်းသတင်းမီဒီယာတွေမှာဖော်ပြလိမ့်မရှိတဲ့သတင်းတွေကိုဖော်ထုတ်တင်ပြရှင်တဲ့အတွက်အာနိုကတ်ချာတူရော့ဖ်အနေနဲ့သတင်းတော်အလုပ်ကိုလုပ်ကိုင်ခဲ့တဲ့သူပါ။ယူကရိန်းကိုကျူးကျော်စစ်ဆကြတဲ့ကရုရှားအစိုးရအနေနဲ့ဒေတာတွင်ကသတင်းဌာနတွေကိုတားမြစ်ပိတ်ပင်လိုက်တဲ့အတွက်မော်စကိုအခြေစိုက်သတင်းတော်တွေရဲ့သတင်းသမားဘဝကလည်းအဆုံးသတ်ခဲ့ရပါတယ
်။
စစ်ဖြစ်ပြီးတိတ်မကြခင်မှာပဲသတင်းဌာနတွေကိုပိတ်လိုက်တာကြောင့်လွတ်လပ်တဲ့သတင်းဌာနတိုင်းကဘလို့ဆက်ပြီးသတင်းတွေတင်ဆက်ရမလဲဆိုတာကိုတွေးခဲ့ရပါတယ
်။ကာချာတူရော့ဖ်ကတော့ပြည်ပကိုထွက်ပြေးတင်းရှောင်နေကြတဲ့ရုရှားသတင်းတောက်1500ကျော်တဲ့ကတယောက်ဖြစ်ပြီးတော့ဒီနှစ်ထဲမှာပဲသူ့ရဲ့သတင်းဌာနဖြစ်တဲ့ Novara Gazeta Europe ကိုပြင်သစ်နိုင်ငံမှာတတိယရုံးခန်းအနေနဲ့ဖွင့်လှစ်ခဲ့ပါတယ်။ဒီရုံးခန်းကိုတော့လူနှစ်ယောက်တည်းနဲ့ပဲစီမံခန့်ခွဲနေရပါ။တခြားပြည်ပကနေထွက်ပြေးတင်းရှောင်လာတဲ့သူတွေအနေနဲ့လည်းလိုအပ်တာလာရောက်အသုံးပြုလို့ရအောင်ဒီရုံးခန်းထဲမှာနေရာတွေဖန်တီးပြုလုပ်ထားပါသေးတယ်။ကာချာတူရော့ဖ်အနေနဲ့ကတော့ဥရောပနဲ့ရုရှားသတင်းတွေအပါအဝင်ရုရှားနိုင်ငံတွင်းမှာဖော်ပြခွင့်မရနိုင်တဲ့ယူကရိန်းရုရှားစစ်ပွဲနောက်ဆုံးအခြေအနေတွေကိုလည်းဖော်ထုတ်တင်ဆက်ပါတယ
်။ It's indeed very hard to get information from Russia.
ကျွန်တော်တို့ကအဲ့ဒီမှာလူကိုယ်တိုင်မရှိတာရဲ့ကျွန်တော်တို့သတင်းဌာနကိုပိတ်ထားတာတွေကြောင့်ရုရှားကသတင်းတွေကိုရဖို့အတွက်အင်မတန်အမှခက်ခဲပါတယ်။နောက်ပြီးကျွန်တော်တို့ကိုသတင်းပေးတဲ့သူတွေအတွက်လည်းအင်မတန်အမှကိုအန္တရာယ်များပါတယ်
။Novara Gazeta Europe သတင်းဌာနဟာရုရှားအစိုးရတာမင်းပိတ်ပင်ထားတဲ့ဒါဇင်နဲ့ချီတဲ့သတင်းဌာနတွေကတခုဖြစ်တာကြောင့်ပြည်တွင်းပြည်ပကဝန်ထမ်းတွေနဲ့သတင်းပေးသူတွေအတွက်ကတော့ထောင်ကျတဲ့အထူးဥပဒေအရအေးအေးယူခံရနိုင်တဲ့အထူးကိုအန္တရာယ်များလာပါတယ
် It always has been difficult for journalists
ရုရှားဘာကတော့အလွတ်တန်းသတင်းထောက်အနေနဲ့ရည်တည်ဖို့အတွက်ကအင်တန်မာကိုခက်ခဲလွန်းလာပါတယ်ယူကရိန်းစစ်ဖြစ်ပြီးအခြေအနေတွေစိုးတဲ့ဆိုးလာတာတွေကိုစစ်တပ်ကသတင်းဌာနတွေကိုပိတ်ပစ်လိုက်တာပါပဲဒါကြောင့်ရှင့်အနေနဲ့ဘာအကြောင်းနဲ့မဆိုထောင်ထဲရောက်သွားနိုင်ပါ रे
ပြည်ပကိုထွက်ပြေးတင်းရှောင်နေတဲ့ရုရှားအလွတ်တဲ့သတင်းထောက်တွေရဲ့သတင်းတွေကိုထုတ်လွှင့်နိုင်ဖို့အတွက်ကိုနေစည်းမချသတင်းထောက်များအဖွဲ့အနေနဲ့ဂျိုဒူးရုပ်သံလိုင်းတစ်ခုကိုဖန်တီးပြုလို့ပေးခဲ့ပြီးအဲ့ဒီဂျိုဒူးလိုင်းကနေ Novaya Gazeta Europe သတင်းဌာနအပါအဝင်အခြားသောသတင်းဌာနကသတင်းတွေပါထုတ်လွှင့်ပြသပါတယ်အဲ့ဒီအတွက်ကုန်ကြစည်ကိုတော့ဥရောပသမဂ္ဂကထောက်ပံ့ပေးတာဖြစ်ပြီးရုရှားကတန်းနဲ့ချီတဲ့ပြည်သူတွေသတင်းအချက်လက်တွေရဖို့ကိုယူရပါတယ
် Television is
ဘာသာပြတ်သတင်းတွေနဲ့ဆိုင်ရင်သတင်းအချက်အလက်စုံစုံလင်လင်နဲ့ထုတ်လွှင့်တဲ့ရုပ်သံ TV live ကပဲရုရှားပြည်သူတွေရဲ့စစ်ပွဲပေါ်ထားတဲ့သဘောထားအမြင်တွေကိုပြောင်းလဲပေးနိုင်မဲ့အတော့ဝင်တဲ့တစ်ခုတည်းသောနည်းလမ်းဖြစ်နိုင်ပါတယ်
။ရုရှားသတင်းသမားသုတေသီဂလီရာအာကာမန်ကတော့ဆိုဗီယက်ခေတ်အချိန်တုန်းကလွတ်လပ်မျှတတဲ့သတင်းရဖို့ဆိုတာပိုလို့တော်ခက်ခဲတယ်လို့ဆိုလာပါတယ်။မော်စကိုမှာနေတဲ့လွန်ခဲ့တဲ့ဆယ်စုနှစ်ကျော်ကာလတွေတုန်းကပိတ်ပင်မှုတွေနေပါတော့အောင်ဆိုရင်သူနဲ့သူ့ယောက်ျားဟာညဘက်အိခါနေတိုင်းကိုအနောက်တိုင်းရေဒီယိုကိုအမြဲနှားထောင်ပါတယ်။
never came to listen with us.
ကျမမိမာတွေကတော့တခါမှကျမတို့နဲ့လာနားမချောင်ပါဘူး။သူတို့ဂရုလည်းမစိုက်ကြဘူး။ဘာလို့လဲဆိုတော့ရှင်းရှင်းပြောရရင်သူတို့အတွက်ကသိဖို့မလိုဘူးလေ
။ဒီလိုမျိုးအချက်တွေကြောင့်ပဲသူ့အနေနဲ့ဂျိုဒူရုပ်တံလိုင်းသိစီမံကိန်းဟာရုရှားပြည်တွင်းရေးကိုအပြောင်းအလဲအများကြီးဖန်တီးပြုလုပ်ပေးလိမ့်မယ်ဆိုတဲ့အပေါ်မှာတော့ယုံကြည်မှုမရှိပါဘူး။
Most of the population, I think.
လူများစုနဲ့ကတော့ကျမအချင်းမမားဘူးဆိုရင်ဒီအကြောင်းအရာတွေကအရန်သိဖို့မလိုအပ်တာကြောင့်သိချင်ကြမယ်မထင်ပါဘူး။ဘာလို့လဲဆိုတော့ရုရှားအစိုးရကတောက်လျှောက်ကိုပဲရာဇဝတ်မှုတွေလုပ်လာနေတာလေ။ယူကရိန်းကိုရာဇဝတ်မှုကျူးလွန်နေတယ်လို့ကိုယ့်ပြည်သူတွေကိုလည်းသူတို့ကပြစ်မှုကျူးလွန်နေကြတာပါပဲ
။ Kachaturov အနေနဲ့ယုံကြည်ထားတာကတော့ဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တွေဟာတနည်းနည်းတစ်ချိန်ချင်းရုရှားနိုင်ငံမှာပြောင်းလာမယ်ဆိုတာပါပဲ။ဒါပေမဲ့လောလောဆယ်သူနဲ့တခြားပြည်ပသတင်းသမားတွေအတွက်ကတော့ကာလကြာရှည်ခက်ခဲကြမ်းတမ်းမဲ့ခီးရှည်ကိုရှောက်လန်းဖို့အတွက်ပထမဆုံးပြင်ဆင်ကြရအောင်ပါပဲခင်ဗျာ
။ကိုစကြောပြောပြခဲ့တာပါ။တော်ရိုက်ချင်းသိမွေးမြူရေးလုပ်ငန်းအကြောင်းမပြောမီကညမှာရေရရှိရေလှုပ်ဆောင်မှုတရားကောင်းပြောချင်ပါလေ။ကညာနိုင်ငံမှာပူပြင်း6သွေးပြီးအသက်ရှူမှုကဖြစ်နေတဲ့ဒေသခံတွေအတွက် electronic စစ်ထုတ်ဆက်သုံးပြီးလေထဲကအဆိုတော့ကိုဖမ်းယူအိန္ဒိယကလှုပ်ဆက်တဲ့ရေအဖြစ်တနည်းကိုလီတာ900လောက်ထိ Magic Water Company ကထုတ်လုပ်ပေးနေပါတယ်။ Nairobi က Victoria Amanga ပြည်ပတဲ့တရင်ကို documentary ကပြောပြပေးမှာပ
ါ။ကညာနိုင်ငံကမုန်းခုံရရှာရဝန်းမှာနေသူတွေဖို့ရေစန့်ရဖို့အတော့ကိုခက်ခဲပါတယ်။ဥရုယာတိပြောင်းနေမှုအပြင်မုန်းခေါင်နဲ့ဒဏ်ကိုကပိုးပြီးခံစားရလာတာကြောင့်မြစ်ချောင်းအင်းအိမ်တွေရေပိုခန့်လာပြီးဒေသခံတွေရှင်သန်နေထိုင်ဖို့အတွက်ခက်ခဲလာနေတာပါ Magic Water Company အတွက်ဒေသခံတွေလိုအပ်တဲ့ရေလုံလုံလောက်လောက်ရဖို့ဒီဆက်နဲ့ထုတ်ပေးနေရတာကလည်းစိန်ခေါ်မှုတစ်ရပ်ပါ India Water Company ထုတ်ဒီဆက်ကဆက်မှုသုံးပန်ကာနဲ့လေထဲကရေငွေ့အစိုးတက်ကိုဆွဲယူပေးပါတယ်ဒီရေငွေ့တွေကိုရေအဖြစ်အေးပိထံွေတုံးပြီးခဲအောင်မလုပ်ခင်မှာဆီလီကာအရင်နဲ့ဖန်ထားလိုက်တာပါသူ့ဆက်ကတနေ့ကိုရေလီတာ900ထုတ်ပေးနိုင်တယ်လို့ Magic Water Company တည်ထောင်သူ Beth Koichi ကပြောပါတယ
် Drought season are becoming quite regular and the whole purpose for this
ချောက်သွေးတဲ့ရာသီတွေပုံပုံမှန်ဖြစ်လာတဲ့အတွက်ဒေတာခံတွေရေရဖို့သမယိုးကျရေအရင်မြစ်ကိုကြီးအားကိုမနေရအောင်ရေရွယ်ပြီးတော့လုပ်ခဲ့တာပါဒါကြောင့်ရေရင်းတွေမြစ်ချောင်းတွေရေတွေခန်းကုန်တဲ့နေရာတွေမှာဒေတာခံတွေအတောက်ရေတန့်အခက်အခဲမရှိရနိုင်ပါတယ
်တကယ်လို့နေတဲ့သူတွေကိုရေဖြန့်ပေးဖို့အတွက်ရေထုတ်ဆက်အလုံးအစိတ်လောက်တက်တော့လူသားစာနာမှုအဖွဲ့တွေကထောက်ပံ့ကြပါတယ်ဒုချောင်းကြီး Chris Musonye ကတော့သူ့ချောင်းမှာရေထုတ်ဆက်ရှိနေတာဟာသူ့ကျောင်းသားတွေတကူရင်တန့်ရှင်းရအတွက်ရောဆရာတွေအတွက်ပါတိုးတက်မှုရှိလာစေတယ်လို့ပြောပါတယ
် The time we used to waste going to look for water we no longer run up and down
အခုဆိုရင်ကျောင်းမှာရေရနေပြီဆိုတော့အရင်ကလိုအချိန်ကုန်ခံပြီးရေရဖို့ဟိုရှာဒီရှာလုပ်เสียရမလို့တော့ပါဘူးကျောင်းရဲ့စွမ်းဆောင်နိုင်မှုကလည်းပိုပြီးတော့တိုးတက်လာတယ်လေ
ကဘာတလုံးရေသန့်ရဖို့ခက်ခဲပြီးတကူရင်တန့်ရှင်းမှုနဲ့ကျန်းမာရေးဉာဏ်ဖြစ်မှုကြောင့်တစ်နှစ်ကို1.4သန်းသေဆုံးရတယ်လို့94သန်းလောက်ကတော့တက်တန်းပိုတိုးသွားတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့2023အစိုးရခန်းစာမှာဖော်ပြပါတယ်။ Daniel Wanjuki ကတော့ဥရုယာသီပြောင်းလဲမှုကြောင့်ရေရှားပါလာနေခြင်းမျိုးမှာ Magic Water Company ကဒီလိုဆက်မျိုးတီထွင်နိုင်တာဟာတိတ်ကိုအရေးပါတယ်လို့ပြောပါတယ်
။ It is a practical process.
ဒါဟာတကယ်လက်တွေ့ကြပါတယ်ပြဿနာကဒီဆံမျိုးတုံးတတ်ဖို့ပါပဲရေခဲတစ်တာကိုတညာလုံးဖွင့်ထားမှတောက်ဖို့လုံလောက်တဲ့ရေရတဲ့သဘောဖြစ်တဲ့အတွက်ဒါဟာလက်တွေ့ကြတဲ့နည်းပညာဖြစ်ပြီးအများသုံးလာအောင်လုပ်ပေးဖို့လိုပါတယ
်ကញ្ញာရေရရှိဌာနကတော့ဒီလိုရေထုတ်ပေးတဲ့ကုမ္ပဏီတွေအတွက်အထူးသဖြင့်ဝေးလံခေါင်ဖျားဒေသတွေမှာဆိုရန်ပုံငွေထောက်ပံ့ပေးပါတယ်ကញ្ញာအစုကရေရရှိရေဖွဲ့အမှုဆောင်အရာရှိဝီလစ်အမ်ဘွားအီကတော့ပုံမှန်အစိုးရဖြန့်ဝေတဲ့ရေပိုက်တွေရေရင်းတွေရဲ့အနည်းဆုံး52ရာခိုင်နှုန်းလောက်ဟာပိုက်ပေါက်တာအခိုးခံရတာနဲ့ရင်ဆိုင်နေရတယ်လို့ VOA ကိုပြောပါတယ
် They abstract water they treat that water upon treatment
ရေပေးတာကိုနောက်ဆက်ပေးတယ်လို့ရေပိုတက်အောင်လုပ်ကြတဲ့အတွက်တစ်ခါတလေကိုပေးလိုက်တဲ့ရေကလမ်းမာရင်ပိုက်ပေါက်တာကြောင့်ဖြစ်စေစီးပွားဖြစ်လုံနေတဲ့သူတွေကြောင့်ဖြစ်စေရောက်ရမယ့်ပြည်သူတွေစီမရောက်တော့တာမျိုးကြုံရပါတယ်။ကိုယ့်ကုမ္ပဏီအမျက်ဆုံးရဖို့လိန်လေတဲ့သူတွေစီးပွားရေးသမားတွေကစီးပွားပြက်လုပ်ကြပါတယ
်။ To defraud the companies of those revenues.
ကញ្ញာထွတ်တော်အမတ်တွေကတော့နိုင်ငံရဲ့ရေအရင်းမြစ်ဆိုင်ရာအတွက်ရင်းနှီးမြှုပ်နှံလာဖို့မျှော်လင့်ပြီးရေရရှိရေးကဏ္ဍကိုပုဂ္ဂလိကလက်ထဲလွှဲပေးမဲ့ဥပဒေထုတ်ပြန်ရေးကိုစဉ်းစားနေကြတယ်လို့ တစ်ချိန်တည်းမှာပဲ Magic Water လို့နည်းပညာသုံးကုမ္ပဏီတွေကနေပြည်သူတွေရေသန့်ပို့ပြီးရအောင်လုပ်ပေးနိုင်မယ်လို့ယုံကြည်နေကြတာပါ။
တော်ရိုက်ချင်းတွေကိုတောင်အာဖရိကနိုင်ငံမှာခြံခတ်မွေးမြူပြီးအပြော်တမ်းမဲလိုက်ခွင့်ပေးတာကြောင့်တိုင်းပြည်ကုန်သိက္ခာကျဆင်းလာတဲ့အတွက်ဒါကိုရပ်ပစ်ဖို့တောင်အာဖရိကဆွာကစလုံးနေပါပြီ။ကြားရိုးချင်းတွေဆေးဘက်ဝင်လို့အရှိအာရှဈေးကွက်ကလည်းရှိနေပါတယ်။တောင်အာဖရိကနိုင်ငံ Free State ပြည်တွေကနေ Kate Bartlett ပြောပြတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြမှာပါ။ဒီဗီဒီယိုမှာစိတ်မချမ်းမြေ့ပွဲပြက်ကွက်တချို့ပါနေတာကိုကြိုတင်အသိပေးရပါတယ်
။ Ada ဒီချင်းသေးတွေဟာတစ်ချိန်မှာတနက်နဲ့ပြတ်သက်ခံရမယ်ကံကြမ္မာနဲ့ကြုံရမှာပါဘယ်လိုမှလွတ်မြောက်ရလမ်းမရှိတဲ့ဒီတွန်းတဲ့ဘာတွေကိုအပြော်တမ်းမုတ်ဆိုးတွေကဒေါ်လာငွေထောင်နဲ့ချီပေးပြီးလာပစ်ကြပါတယ်
The lion will be feeding and minding its own business, not aware that it will be killed.
ချင်းသေးတွေကတော့သူတို့ကိုကျွေးမွေးပြုစုစောင့်ရှောက်နေတယ်လို့ပဲထင်ကြမှာလေတနေ့ကျရင်အသက်ခံရမယ်ဆိုတာကိုတော့ဘယ်သိကြမှာလဲတချို့ကချင်းသေးနားကိုသွားပြီးအသားတုံးတွေခြွေမယ်ပြီးရင်တယောက်ကတရက်နဲ့လှမ်းပစ်ချလိုက်မယ်ပြီးတော့ဆိုရှယ်မီဒီယာပေါ်ဓာတ်ပုံတင်ကြမယ်ပေါ့ဗျာ
ပြီးမဲ့တော်ဝန်ကြီးတွေမှာရှိတဲ့ချင်းသေးတွေကတော့ကံကောင်းကြပါတယ်သူတို့ကိုချင်းသေးမွေးမြူရေးခြံတွေကနေပြောင်းရွှေ့လာတာပါတောင်အာဖရိကဟာကမ္ဘာပေါ်မှာခြံခန့်မွေးမြူထားတဲ့ချင်းသေးအများဆုံးရှိတဲ့နိုင်ငံဖြစ်ပြီးအကောင်ရေ8000လောက်ရှိမယ်လို့အစိုးရကဆိုပါတယ်ဒါပေမဲ့အဲ့ဒီထက်3000လောက်ပိုများနိုင်တယ်လို့လွတ်လပ်တဲ့ NGO အဖွဲ့တွေကထောက်ပြပါတယ်ချင်းသေးမွေးမြူရေးလုပ်ငန်းကစိုးကျိုးတန်တရားကိုလဲစေတယ်လို့တောင်အာဖရိကခြေလေးချောင်းသတ္တဝါများစောင့်ရှောက်ရေး NGO အဖွဲ့ရဲ့ဒါရိုက်တာ Fiona Miles ကပြောပါတယ
် The lions are intensively bred almost in a factory farming way so lions
are တရိစံမွေးမြူရေးခြံတွေမှာလိုပဲချင်းသေးတွေအမြန်ကြီးထွားအောင်နင်းကန်စွကြွေးပြီးမွေးမြူပါတယ်ချင်းသေးမတွေဆိုရင်လည်းအတင်းကဝင်ဆောင်မွေးခိုင်းပြီးသားပေါက်လေးတွေမွေးပြီးတာနဲ့ချက်ချင်းပဲသားခွဲလိုက်ပါတယ်အဲ့ဒီတားပေါက်ကလေးတွေကြတော့အခချင်းဝင်ပေးပြီးလာဆော့ကျင်တဲ့ဧည့်သည်တွေအတွက်ပြန်ပြီးတုံးပါတယ
်။ပိတ်လောင်ထားတဲ့ချင်းသေးတွေကိုအခုလိုအပြော်တမ်းအမဲလိုက်ကြပြီးရလာတဲ့ချင်းသေးအယိုးတွေကတော့တရုတ်တိုင်းရင်ဆေးပေါ်ဆက်သူတွေလက်ထဲရောက်သွားကြပါတယ်။ချင်းသေးကိုကန္နာအတွက်ပစ္စည်းတင်ပို့ရောင်းချမှုကိုတောင်အာဖရိကအစိုးရက2019ခုနှစ်ကလေးကတားမြစ်ထားတာပါ။ခြံခန့်မွေးမြူထားတဲ့ချင်းသေးတွေအကြောင်းရိုက်ကူးထားတဲ့ Blood Lions မှတ်တမ်းရုပ်ရှင်က2015မှာထွက်လာပြီးနောက်နိုင်ငံကပြစ်သက်ကစိတ်ပြတ်ဒေါသထွက်ခဲ့ကြပါတယ်ညစ်ပတ်လုံးနဲ့ပတ်ဝန်းကျင်မှာလောင်ပိတ်ခံထားရတဲ့ချင်းသေးတွေရဲ့ဘဝကိုပုံဖော်ထားတာပါဒီဇလန်တွေကြောင့်တောင်အာဖရိကအစိုးရဟာနိုင်ငံကမှာမျက်နှာပြည့်စရာဖြစ်လာရပြီးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ချင်းသေးမွေးမြူရေးလုပ်ငန်းတွေကိုလဲပတ်ခွင့်မပေးတော့ဘဲအစိုးရအတွက်အကြံပြုချက်တွေရနိုင်ဖို့ဝန်ကြီးဌာနအဆင့်လုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်ပါတယ်ချင်းသေးတွေခြံခန့်မွေးမြူအမဲလိုက်တဲ့လုပ်ငန်းတွေကိုတစားစားပိတ်သိမ်းသွားတော့မယ်လို့အစိုးရကမတ်လထဲမှာကြေညာပါတယ်ချင်းသေးမွေးမြူရေးခြံပေါင်း340ကျော်ရှိတဲ့အတွက်ဒါတွေကိုအပီးပိုင်းအဆုံးသတ်နိုင်ဖို့အနည်းဆုံး2နှစ်လောက်အချိန်ယူရမယ်လို့ဆိုပါတယ
် One is a moratorium on new facilities the other is a moratorium on breeding
ပထမတစ်ချက်ကတော့အဲ့ဒီလုပ်ငန်းတွေကိုတရားဝင်လုံးဝရပ်ဆိုင်းရေးပါတစ်ဖက်မှာလည်းနောက်ထပ်ချင်းသေးမွေးမြူတာကိုရပ်ထားဖို့ပါဒီလိုလုပ်ငန်းလျှော့ချရေးကိုအဆင့်ဆင့်လှုပ်ဆောင်သွားပါမယ်အဲ့ဒီလုပ်ငန်းဝင်ကြီးတစ်ခုလုံးလုံးဝအဆုံးသတ်သွားဖို့ဆိုတာကပါလီမန်ထဲမှာအပြန်အလှန်သုံးသပ်ဥပဒေပြဋ္ဌာန်းအတည်ပြုရမှာ၄ရှိနေတော့အတော့ကိုအချိန်ယူရပါလိမ့်မယ
်ချင်းသေးမွေးမြူသူတွေအနေနဲ့ပထမအဆင့်မှာချင်းသေးတွေကိုတင်းကုတ်ပြီးနောက်ထပ်သားပေါက်ဖွားမှုကိုလျှော့ချဖို့အကြံပြုထားပါတယ်ဖန်စီသိမ့်ပြီးတဲ့ချင်းသေးအယိုးတွေကိုတော့မီးရှို့ဖျက်ဆီးမယ်လို့အစိုးရကကြေညာပါတယ်
The government saw that there was a huge risk to our reputation as a
တဘောပဝန်ချင်ကိုချစ်မြတ်နိုးတဲ့နိုင်ငံတစ်ခုအနေနဲ့ဒီကိစ္စကတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုအကြီးအကျယ်ထိခိုက်စေမယ်ဆိုတာကိုအစိုးရကသိပါတယ်အဲ့ဒီလုပ်ငန်းတွေအားလုံးရပ်ဆိုင်းမယ်အစီအစဉ်ကအချိန်ယူရမှာမှန်ပေမဲ့အားလုံးကကိုယ်သိစိတ်နဲ့ကိုယ်ဝိုင်းပြီးလှုပ်လာကြရင်တော့တစ်ချိန်မှာအောင်မြင်မှုရပြီးတော့တမိုင်းမှတ်တိုင်ဖြစ်နေခြင်းခင်မှာပ
ါနောက်နှစ်နှစ်လောက်ကြာတဲ့အခါမွေးမြူရေးခြံတွေကလက်ကျန်ချင်းသေးတွေကိုဘေးမဲ့တော်တွေထဲပြန်လှုပ်ပေးလိုက်ပြီးနေရာအသစ်မှာသူတို့ဘဝအသစ်ကိုလွတ်လပ်စွာထူထောင်ဝင့်ပေးရမှာဖြစ်ပါတယ်ခင်ဗျာ
။မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။ တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲ့ကြားကတည်င်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA American အတန်းကတည်င်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်ခုတော့ပတ်စဉ်စီစဉ်တွေကိုတင်ဆက်ပါလို့မယ်စီးပွားရေးအကြောင်းမပြောပြီးအင်တာဗျူးနဲ့စကြပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံမှာအားနည်းတဲ့စစ်အစိုးရတရားဆက်ရှိနေစေလို့ပြီးတခြားအင်အားစုတွေပေါ်လဲသူဩဇာထိတ်ကိုအောက်ရှိစေချင်တယ်လို့နိုင်ငံတကာကမြန်မာရေးစောင့်ကြည့်လေ့လာနေသူတို့ကပြောလိုက်ပါတယ်မြန်မာနိုင်ငံမှာနှစ်ပေါင်းများစွာခြေချနေထိုင်ခဲ့ပြီးဒီမိုကရေစီအသွင်ကူးပြောင်းရေးတင်နန်းတွေပို့ချခဲ့တဲ့လက်ရှိ Break Civil Society Center ရဲ့အကြီးအကဲချန် Igor Brazovic ကိုကိုကြီးချန်အေးက Zoom ကနေမေးမြန်းထားပါတယ်ပထမပိုင်းကိုနားဆင်ကြည့်ကြအောင်ပါ
Let me start by focuses on the China-Zone of Democracy's Karma, Diyo-Ne, ASEAN, Asian Nengen Luye, Kankana, Usabi, Sunisha, Mariya. Thuruye, Leshi, Libyo, Aga, Bawale. Thuruga, Dutarwene, Thuruye, Nezatwe, Diyezebo, Apula, Damho, Yue, Lu, Webtipye, Yue, Wene, Webtipye, Leshi, Anadwe, Sikau, Sigo, Sabiro, Anadimyezebo, Kunibaya, Jaunilaga.
But I think to understand what they are doing now, the Myanmar neighbors,
it's good also to understand what they have been doing since the first time. At the beginning, the Myanmar neighbors, အရင်လိုထုံးစံပုံမှန်အတိုင်းပြန်လုပ်ကြမယ်ပေါ့ပထဝီနိုင်ငံရေးအရာရောစီးပွားရေးအရာရောတန်တမာရေးအရာရောပေါ့အခု3နှစ်ကြာလာချိန်မှာတော့အထူးသဖြင့်စစ်စင်ရေးတပ်တော်ညှက်ခုံအပြီးမှာစစ်တပ်ကအခြေအနေကိုထိမှုမအောင်မြင်ယုံသာမကပဲရှုံးနေပြီဆိုတာကိုအားလုံးကနားလည်လာပြီးတော့ထိတ်လန့်တုန်လှုပ်သွားကြပါတယ်ထိမှန်တဲ့မြေအခြေအနေကိုဥတီသွားမှကိုလည်းကြောက်သွားကြပါတယ်အဲ့ဒီချိန်မှာထိုင်ဆောင်ကြည့်နေတဲ့ချင်းကပ်မှုပုံစံကိုစွန့်ခွာပြီးတော့ထဲထဲဝင်ဝင်စပါဝင်ပတ်သက်လာကြတာပေါ့တရုတ်နိုင်ငံကတော့အတက်ကြွဆုံးနဲ့မြန်မာနိုင်ငံကဖြစ်ထွန်းမှုတွေကိုလွှမ်းမိုးနိုင်ဖို့အကြိုးစားဆုံးပေါ့ထိုင်းနိုင်ငံကတော့အပြောကပုံများပါတယ်သူတို့ဘာတွေလှုပ်ဖို့စ조사နေလဲဆိုတော့စစ်တပ်ကိုတူရီသောအင်အားကြီးထိန်းချုပ်နိုင်သူအဖြစ်နိုင်ရဖို့ကိုမလိုလားပါဘူးပထမအချက်ဒါကပျက်စီးဆုံးရှုံးမှုတွေများပြားမယ်ဆိုတော့နားလည်လို့ပါနောက်ဒုတိယချက်ကတော့ဒါကမဖြစ်နိုင်တော့ဘူးဆိုတော့သူတို့သိလာလို့ဖြစ်ကောင်းဖြစ်ပါမယ်တစ်ဖက်မှာလည်းစစ်တပ်ကိုသူတို့မရှုံးစေချင်ပါဘူးသူတို့ဒီကစားပွဲကိုကစားနေကြတာပါမြန်မာစစ်တပ်ကိုအကျိုးချောင်းဖြောင်းဖျနားချနိုင်ဖို့အတွက်ညှိနှိုင်းမှုတွေလုပ်နိုင်ဖို့စစ်တပ်ရဲ့အားနည်းချက်ကိုတနည်းအားဖြင့်အသုံးချနိုင်ဖို့အခွင့်အရေးပဲလို့သူတို့မြင်ပါတယ်သူတို့အောင်မြင်မယ်လို့တော့ကျွန်တော်အနေနဲ့မထင်ပါဘူးနောက်တစ်ခါကသူတို့တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကြားမဟာမိတ်ဖြစ်မှုကိုဖျက်တောက်ဖို့ကြိုးစားပြီးတော့တနည်းနည်းနဲ့မြန်မာနိုင်ငံကို2010ခုနှစ်ကနိုင်ငံရေးအခြေအနေမျိုးပြန်ရောက်အောင်လုပ်နေပါတယ်အဲ့ဒီအထက်တန်းလောကတသက်ဩဇာအင်အားရှိတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ဒုတိယကံပုံစံနိုင်ငံရေးမှာစစ်တပ်ရဲ့တိုင်းရင်းသားအဖွဲ့အစည်းတွေရဲ့နဲ့မြန်မာနိုင်ငံရေးအင်အားစုကိုကိုစားပြုမဲ့အစုအဖွဲ့တစ်ခုရဲ့ပါဝင်မယ်ပေါ့ဒါကိုအောင်မြင်နိုင်ဖို့မြန်မာအင်ဒီဂျင်တွေကလုပ်နေတာပါအဲ့ဒီမှာတရုတ်ကသူတို့ရဲ့ဩဇာကိုအသုံးချပြီးတော့ဒီလမ်းကြောင်းအတိုင်းအောင်မြင်ဖို့တွန်းအားပေးနေပါတယ်ဒါပေမဲ့မအောင်မြင်သေးပါဘူးကျွန်တော်မြင်ရတော့ဒါကပကတိမြေပြင်အခြေအနေနဲ့ကြီးကြီးမားမားကိုလွဲနေတဲ့အကဲဖြတ်ချက်ပါဒီလွဲမားတဲ့အကဲဖြတ်ချက်ကြောင့်အတိုင်းပြည်လုံးအကြမ်းဖက်ခံရဖို့အချိန်ပိုပေးတယ်လို့ဖြစ်နေပါဒါကမြန်မာနိုင်ငံပြက်စီးနေတာကိုရှေ့ကြစေပြီးတော့လူတွေပိုပြီးကပ်ဘေးစိုက်စီပါတယ်
And that is the increasing and deepening the humanitarian catastrophe.
Let me move to my next question regarding ASEAN ရဲ့ဖြစ်ရောက်မှုနဲ့ပတ်သက်ပြီးတော့ဆက်ပြီးကြမှာလေ။ဒီပြည့် Igor ရဲ့ဆောင်းပါးတွေမှာမြန်မာရေး ASEAN ရဲ့တုတ်ပြန်ဆောင်းမှုတွေပေါ်ဝေဖန်ထုတ်ပြတာတွေတွေ့ရပါတယ်။ဒီဖက်မှာကမြန်မာနိုင်ငံမှာစစ်တပ်ရဲ့ခြေဟိုးကလည်းနည်းနည်းရှည်ရှိုင်းကိုမြစ်တွဲနေတာပါ။ရှေ့မှာပြောရတဲ့အထက်မှာလည်းပါပါတယ်။အင်အားကြီးနိုင်ငံတွေတရုတ်နဲ့ရုရှားတို့ကလည်းမနက်ကတည်းကအချင်းစုပါးဆက်ဆက်တယ်အခုမှလည်းမဟုတ်ပါဘူးဒါအရင်ကရပါချိန်ထဲမှာပဲအာဆီယံမှာကဆွမ်းဆောင်ရီကလည်းအကန့်အသတ်တွေရှိတယ်ဆိုပြီးတော့ပြောကြတယ်လည်းရှိပါတယ်ဖွဲ့ဝင်နိုင်ငံတွေရဲ့ပြည်ရေးကိုဝန်ဆွတ်ရဘူးဆိုတဲ့ဒီဘက်ကလည်းရှိနေပါတယ် ဆိုတော့ဒီအချိန်ဒီမှာအဆင်ကအမှန်တကယ်အကျိုးသက်ရောက်မှုရှိအောင်ပါရီလုပ်တင်လေဗျ
Look, I would really like to ASEAN to
မြန်မာပြည်ထနာကိုဖြည့်ရှင်းဖို့ ASEAN ကိုအဓိကကြတဲ့ခန်းကဏ္ဍကနေပါဝင်စေချင်ပါတယ်။ဒါပေမဲ့အကံမကောင်းစွာပဲဒီလိုဖြစ်လာလိမ့်မယ်လို့ကျွန်တော်မထင်ပါဘူး။ ASEAN ရဲ့လုပ်ခဲ့တဲ့ပြီးခဲ့တဲ့၃နှစ်ကိုကြည့်ရင် ASEAN မှာလုံနိုင်စွမ်းရှိမယ်လို့မထင်ပါဘူး။ ASEAN ကမြန်မာအကျပ်တွေကိုဖြည့်ရှင်းဖို့ကြိုးပမ်းတာမဟုတ်ပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်ပြီး ASEAN ကိုဘူးပြုထားတော့သူ့ရဲ့ပုံရိပ်ကိုကာကွယ်နိုင်ဖို့သာကြိုးစားနေတာပါ။မြန်မာနိုင်ငံမှာဒုက္ခတွေရောက်ဆုံးရှုံးပျက်စီးမှုတွေကြီးစွာကြုံတွေ့နေရတာထက် ASEAN တော့ကသူ့ပုံရိပ်ကပို့ပြီးတော့အရေးကြီးနေပါတယ်။ ASEAN ကအားလုံးပါဝင်တဲ့ဆွေးနွေးပွဲလို့ခေါ်တဲ့အထိပ္ပယ်ကတော့လက်တွေ့မှာလူတိုင်းကအာဏာသိမ်းစစ်တပ်စီမှာအမှုနီးနဲ့လက်နက်ချတာကိုလက်ခံဖို့လိုတယ်လို့ဆိုလိုတာပါ။ဒီဆွေးနွေးပွဲဟာတိုင်းပြည်ကိုဖျက်ဆီးနေတဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုလူတိုင်းကလာပြီးတော့ညှိနှိုင်းဖို့ပါလူတိုင်းကအပြစ်ခတ်ရစေးရေးကိုလက်ခံဖို့ပါပြီးတော့မှလွတ်တော်ထဲမှာနေရာနည်းနည်းပေးမဲ့လိန်လေလဲဖျားထားတဲ့စစ်စစ်ဆွေးနွေးပွဲတွေကိုဆိုလိုတဲ့အားလုံးပါဝင်တဲ့ဆွေးနွေးပွဲပါ၃နှစ်ကြာခက်ခက်ခဲခဲရုန်းကန်ရင်စစ်အာဏာသိမ်းမှုကိုစန့်ကျင်နေတဲ့မဟာမိတ်အဖွဲ့တွေရဲ့တပ်ဆိုင်သူအားလုံးဟာဒါကိုလက်မခံနိုင်ခွင့်သူတို့မှာအပြစ်ရှိနေပါအာဆီယံဟာဒီအလုံးမဖြစ်နိုင်တဲ့လုပ်ငန်းစဉ်ကိုပဲဆက်ပြီးတော့တွန်းနေတာပါအာဆီယံကတခြားမတူညီတာဘာလို့နိုင်လဲလို့မေးရင်သူတို့ဟာအာဏာသိမ်းစစ်တပ်မပါဘဲနဲ့ဂျန်တဲ့သူတွေအားလုံးတွစ်ဆုံဆွေးနွေးနိုင်ရေးအဆင်ပြေချုံးမွေ့စီဘူးပံ့ပိုးကူညီနိုင်ပါလားစစ်တပ်မပါဘဲအားလုံးပါဝင်ဆွေးနွေးခြင်းကသာမြမပြဿနာတွေကိုဖြေရှင်းရမှာအထောက်အကူဖြစ်စေမှာဖြစ်ပြီးတော့နိုင်ငံရဲ့အနာဂတ်နဲ့ပတ်သက်ပြီးတော့နိုင်ငံရေးသဘောတူညီချက်တရရဖို့အချိန်မြင့်တင်နိုင်မှာပါတစ်ဖက်မှာလည်းဒါကဗိုလ်ချုပ်ကြီးမင်းအောင်လှိုင်နဲ့လက်ရှိအာဏာသိမ်းစစ်ကောင်စီကိုပြုတ်ကျဖို့မြန်လာမှာပါဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖယ်ရှားဘဲနဲ့မြန်မာနိုင်ငံအတွက်အဖြေမရှိသေးပါဘူ
း Before Minaung Lang is removed there is no solution for the Myanmar
Let me move to that little bit broader ပို့ပြီးတော့ဒီနေ့ချက်ပြနေမြဝါဒကိစ္စကိုဆွေးနွေးကြမှာလဲ US ဥပမာမြန်မာနိုင်ငံအတွက်အမေရိကန်ရဲ့မြဝါဒနဲ့အကျိုးသက်ရောက်မှုမျိုးပေါ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့အမေရိကန်ရဲ့မြဝါဒနဲ့တိုက်ခတ်ပိတ်ဆို့မှုတွေကဘလောက်ထိသက်ရောက်မှုရှိလဲပို့ပြီးထိရောက်မှုရှိအောင်အမေရိကန်ကဘာတွေလုပ်နိုင်လဲဘာတွေလုပ်တင်တယ်လို့ထင်လဲခင်ဗျာ
We should be realistic about the sanctions.
Danka Beso Muri ga Myanmar nang ma da ma ka kaba twa ma ba kan tan ne be tat yaw mu shi de so raw. Aman tai myin bu lo ba le. Beso yee yu mu ri ha sit pwae ri go ma yat tan nai ba. Ara shin ni go phyo cha ma ma hoh ba. Danka Beso Muri ga nang ngai yee tadin saka po ni da. Danka Beso Muri cha man ni ye nang ngai ri ga be du go lat khan ne be du go ro lat ma khan bu lo pyo ni da ba. Da ga ta cha ma. Dutiya ta cha ma Beso yee yu mu ri ga atai da ta khu ne ana shin sin ne ye swan saung yee go kan tan nai ma. Sit pwae da ma ma ho phi ne mu ri go sat lat lou saung ni da ri go le kan tan nai ma le. Da ba me ana shin go ma phe sha nai ma u. Thru go kan tan mu ro lou nai ma le. Da chaung di tabor ya ro Beso yee yu mu ha yee ji le lo chin lo tin ma le.ဒါပေမဲ့ဒဏ်ခတ်ရည်ရွယ်မှုတွေကကစားပွဲကိုပြောင်းလဲစေတဲ့ game changer မဟုတ်ပါဘူးဆိုတော့ဒဏ်ခတ်ပိတ်ဆို့မှုတွေကဘာတွေလုပ်နိုင်လဲဆစ်ဆိုရအပေါ်အထောက်ပံ့တွေမရအောင်တော့ကန့်သတ်နိုင်လို့ဒါကအရေးကြီးပါတယ်ဒါပေမဲ့ဒီချိန်ထဲမှာပဲ American အနောက်နိုင်ငံတွေနဲ့အာရှကဒီမိုကရေစီနိုင်ငံတွေအနေနဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးလိုအပ်ပြီးတော့တော်လှန်ရေးအင်အားစုတွေကိုဦးတည်ပြီးတော့ခိုင်မာတဲ့ပံ့ပိုးမှုတွေပေးဖို့လိုနေပါတယ်ရုရှားကစစ်အာဏာရှင်တွေကိုစီးရီးဆွန့်ရင်မြင့်တင်မှုကူညီပေးနေပါတယ်။အိန္ဒိယဟာစစ်ကောင်စီရဲ့စီးရီးစီးပွားရေးနဲ့အုပ်ချုပ်မှုဆွန့်ရင်ကိုမြင့်တင်မှုစူးစမ်းနေပါတယ်။ဆိုတော့ရုရှားနဲ့အိန္ဒိယကစစ်အစိုးရကိုသာလောင်းချီထပ်ထားကြပါတယ်။တရုတ်နိုင်ငံကတော့မြန်မာနိုင်ငံကိုတခြားနိုင်ငံတွေမှာပါပဲသူ့ရဲ့ဩဇာလွှမ်းမိုးမှုနယ်ပယ်တွေရှိစေချင်ပါတယ်။ဒီလိုဖြစ်ဖို့ကိုတရုတ်ကစစ်တပ်ကိုဗဟုသုယအဖြစ်ဆက်လက်ရှင်သန်ရည်တည်စေချင်ပါတယ်။ဒါပေမဲ့အားနည်းတဲ့ဗဟုသုယအဖြစ်ပဲရှိစေချင်တာပါ။ချိန်နှဲမှာပဲနိုင်ငံတဲကတခြားနေရာအင်အားစုတွေမှာလည်းဩဇာလွှမ်းမိုးမှုရယူထားပြီးတော့အထင်းကွတ်နဲ့မတိမငြိမ်ဖြစ်နေအောင်လုပ်ဖို့ကြိုးစားပါတယ်။အဲ့ဒါကတရုတ်ကစားနေတဲ့ကစားပွဲပါ။အမေရိကန်ကလုပ်နေတာကတော့အရက်ဖတ်အဖွဲ့အစည်းတွေကိုထောက်ပံ့ပြီးတော့လူသားချင်းစာနာတဲ့အကူအညီတွေပေးနေပါတယ်။အဲ့ဒါကအမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေကလုပ်နေပါတယ်။ဒါမျိုးကကောင်းပါလေ။ဒါပေမဲ့အဲ့ဒါနဲ့ချင်းမလုံလောက်သေးပါဘူး။လိုအပ်နေတာကအမေရိကန်နောက်နိုင်ငံတွေနဲ့အာရှကဒီမိုကရေစီနိုင်ငံတွေအနေနဲ့စစ်အာဏာသိမ်းမှုစန့်ကျင်ရေးမဟာမိတ်တွေရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေထဲမှာကူညီဖို့နဲ့လွတ်မြောက်နယ်မြေတွေမှာအုပ်ချုပ်မှုစွန့်ရင်မြင့်တင်ပေးဖို့လိုအပ်နေပါတယ်။ဒါကအမေရိကန်တယောက်တည်းလုပ်လို့မရပါဘူး။အာဆီယံတဲကအရေးကြီးတဲ့မိဖက်တွေဖြစ်တဲ့ထိုင်း၊မလေးရှား၊စင်ကာပူ၊ဖိလစ်ပိုင်နဲ့အင်ဒိုနီးရှားနိုင်ငံတွေနဲ့လက်တွဲပြီးတော့လုပ်ဖို့လိုနေပါတယ
်။ US need to do it together with the important partners in ASEAN meaning Thailand, Malaysia, Singapore, Philippines and Indonesia.
ကိုကြီးကြီးမြင်မြင်ကြတာပါအခုတော့လူမှုရှုခင်းကိုမကြည့်ပြီးစီးပွားရေးပဲလက်အောင်ပါအမေရိကန်ပြည်ထောင်စုမှာ အလျင်မြန်ကြီးထွားလာနေတဲ့အာရှຫນွယ်ဘွားအမေရိကန်စားသုံးသူတွေအတွက်စိုက်ပျိုးထုတ်လို့ရောင်းချမှုကတွင်းကျဲလာနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမက်ကိန်တင်ကြီးထိုက်ကခုလိုတင်ပြထားပါတယ်။
အမေရိကန်ပြည်တော်စုမှမေလဟာဆိုရင်အာရှနွယ်ပွားအမေရိကန်ဟာဝိုင်တိုင်းရင်နဲ့ပစိဖိတ်ကျွန်းနွယ်ပွားတွေကိုဂုဏ်ပြုရလာဖြစ်ပါတယ်။အာရှနွယ်ပွားအမေရိကန်တွေဟာအမေရိကန်မှာအမြန်ဆုံးကြီးထွားလာနေတဲ့အုပ်စုဖြစ်တယ်လို့နီလ်ဆန်သုတေသနလုပ်ငန်းကြီးရဲ့စစ်တမ်းကဖော်ပြပါတယ်။နိုင်ငံပေါင်း20ကအာရှနွယ်ပွားအမေရိကန်22တန်းကျော်ရှိကြောင်းသကောက်စင်အချက်လက်တွေမှလည်းဖော်ပြပါတယ်။လာမယ့်2060ပြည့်နှစ်အရောက်မှာလူရေ 35.8 တန်းထိတိုးလာမယ်လို့လည်းခန့်မှန်းထားကြပါတယ်။အမေရိကန်ပြည်ထောင်စုမှာအလုံးပါဝင်တဲ့စီးပွားရေးတည်ဆောက်မှုနဲ့အာရှနွယ်ပွားအမေရိကန်တွေဟာဝိုင်ရီနဲ့ပစိဖိတ်ကျွန်းနွယ်ပွားအမေရိကန်တွေအတွက်အခွင့်အလမ်းသစ်တွေဖန်တီးပေးနေတာမှာအာရှနွယ်ပွားတွေဟာဝိုင်ရီနဲ့ပစိဖိတ်ကျွန်းနွယ်ပွားတွေရဲ့စီးပွားရေးလုပ်ငန်းငယ်တွေစွန့်ထွင်လုပ်ငန်းတွေမှာယင်းနှိမ့်နှံမှုတွေလည်းပါဝင်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်တန်ကကြေညာချက်မှာပြောပါတယ်။သူတာဝန်ယူထားတဲ့ကာလအတွင်းအာရှနွယ်ပွားအမေရိကန်အလုပ်ကံရရှိမှုနဲ့စွန့်ထွင်လုပ်ငန်းနှုံးဟာဆိုရင်ဆယ်စုနှစ်တခုအတွင်းအမြင့်ဆုံးဖြစ်တယ်လို့လည်းသမ္မတကပြောပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဖရက်စနိုမြို့ကအာရှနွယ်ပွားဈေးကွက်ကိုအဓိကရည်ရွယ်တဲ့စိုက်ပျိုးထုတ်လုပ်မှုအများအပြားရှိပါတယ်။မြန်မာနိုင်ငံကနေရွှေပြောင်းအခြေချလာတဲ့ဇော်ဖန်းလုပ်ငန်းရှင်ဦးစောနိုင်ကတော့ဒီလုပ်ငန်းကိုစနိုင်ဖို့ဆယ်စုနှစ်တခုနီးပါအချိန်ယူခဲ့ရတယ်လို့ VOA ကပြောပါတယ်
။ဒီရောက်လာတာလည်းအဲဒီကယ်လီဖိုးနီးယားပြောင်းလာတာလည်းဒီကိစ္စအတွက်ပဲလုပ်ချင်တာဟာလေလုပ်နိုင်အောင်လို့ပြောင်းလာတာ။ဒါအဲ့ဒါနဲ့ပဲစပြစ်သွားတော့ပြောမယ်ဆိုလို့ဒါပေမဲ့အခုစတယ်ဆိုတဲ့အချိန်မှာပြောမယ်ဆိုရင်တော့ဒါဟိုငွေရလက်ထက်မှာရှိထားဖို့လိုတယ်။ဘာလို့ဆိုတော့ဒီလုပ်ငန်းစပြီးဆိုတဲ့အချိန်မှာထွက်ကြီးပဲဆိုတာဝင်ငွေလုံးဝမရှိဘူး။နော်အခုချိန်နေလက်ဒါမဝင်သေးဘူးဒါအခုထည့်နေလုံးပဲနှစ်ဆတည်းကနှစ်လပိုင်းလောက်တည်းကျွန်တော်စနေတယ်အခုချိန်ဒီတာအခုလုံးဟောဝင်ဝင်မလာသေးဘူ
းအမေရိကန်ကိုစတင်အခြေချခဲ့ပြီးတဲ့နောက်ကိုပိုင်အရင်နေရအောင်စူဆောင်းသူ့ရဲ့အမေရိကန်အိမ်မက်ကိုအကောင့်ထဲပေါ်တာလို့ပြောတဲ့ဦးစောနိုင်ကလုပ်ငန်းနဲ့ပတ်သက်တဲ့အချက်လက်တွေစူဆောင်းကိုပိုင်ငွေနဲ့လုပ်ငန်းကိုစခဲ့တာဖြစ်ပေမဲ့စွန့်စားရမှုကတော့များတယ်လို့ပြောပါတယ်
ဒါတော့စဉ်းစားတာအခုချိန်ကြီးရတာပြောမှဆိုတာဒီရောက်ဝင်ငွေကကိုဘယ်လိုခေါမလဲဒီတနှစ်ပတ်လုံးကိုအလုပ်လုပ်တဲ့ဝင်ငွေမမီဘူးဒီကဲနှစ်ကနော်ဒါပြောမှဆိုကိုလုပ်တဲ့အချိန်ပိုင်းချင်းလေးနဲ့နောက်လုပ်တဲ့ဟိုအရေးအတွက်ကဒါကိုနည်းတယ်ပေါ့နည်းတော့အဲ့တော့ဒီအတွက်ကိုဒါ support လုပ်ဖို့အတွက်ကိုမှလည်းငွေကန်ရှိဖို့လိုတယ်ပေါ့နော်ဒီရောက်တောင်းထားနိုင်ဖို့ပေါ့နော်အခုချိန်မှာအာဒီလုပ်ငန်းအခုစပြီဆိုတာကျွန်တော်ကဒါခရင်ရောက်ရှိတယ်ခရင်ရောက်ထဲကဟာနည်းတော့ရောင်းလို့ရတာပဲဖြစ်တယ်ဒီမြေမှာချဆက်တဲ့လူတွေကအခုချိန်မှာဘယ်သူမှမရသေးဘူးအခုချိန်မှာ6လပိုင်းမှာကျွန်တော်စိုက်ဖို့အဆောက်အအုံပါဟုတ်ကဲ့အဲ့ဒီတော်တွင်းကိုတော့ဒါတော်တော်လေးတော့တောင်းခံထားပါအ
ာရှနယ်ပွားစားသုံးသူဈေးကွက်ကိုဥတီတဲ့စိုက်ပျိုးထုတ်လုပ်ရေးလုပ်ငန်းတွေတင်မှာမြန်မာနယ်ပွားတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေလည်းပါဝင်ပါတယ်ဖလော်ရီဒါပြည်နယ်မှာလည်းမြန်မာစိုက်ပျိုးရေးလုပ်ငန်းတွေရှိပြီးလက်လီအယောင်ဆိုင်တွေမှာအဓိကဖြန့်ဖြူးကြတယ်လို့လည်းစိုက်ပျိုးရေးလုပ်ငန်းရှင်ဦးစောနိုင်ကပြောပါတယ်
ပြောရင်တော့လည်းကျွန်တော်ရှိပါတယ်သူတို့ကဒါဟိုမကြော်ညာပဲနဲ့နေလို့တာဟောဖြစ်ကြသူတို့ကအဲ့မှာတော့ greenhouse နဲ့စိုက်ကြတာသူတို့တွေကစိုက်ပြီးသူတို့တွေကကြတော့သူတို့ရဲ့ဈေးကွက်ကအဓိကတော့သူတို့ပြောပြတဲ့ညာဆိုသူတို့ကဟိုဟာလေပေါ့ဒီကျွန်တော်တို့ Asia grocery တွေတင်မှာအဲ့ဒီစိုက်နေပေါ့နော်အဲ့ဒါတွေသူကပို့ကြတာကျွန်တော်ကသူတို့နည်းနည်းလေးကွဲတယ်ကျွန်တော်တို့ကအဲ့ဒီ Asia grocery ကျွန်တော်ကအဓိကမထားကျွန်တော် wholesale အဓိကထားတယ်ဟာ wholesale အဓိကထားတဲ့အကြောင်း wholesale ကကျွန်တော်ထွန့်ထွက်တဲ့လောက် wholesale အကုန်ယူသွားတာတင်မှာဘာမှဘူးဟောလုံးနေစရာမလို
အာရှနယ်ပွားအမေရိကန်တွေပစိဖိတ်ကျွန်းလူမှုအတိုင်းအဝိုင်းဟာသူတို့အတွက်ကိုစားပြုမှုကိုပို့ပြီးတော့အာယုံဆိုင်လိုလားလာကြတယ်လို့ဗုဒ္ဓဦးနေမှာထုတ်တဲ့နီဆန်အစင်ခန်းစားကဖော်ပြပါတယ်အမေရိကန်ပြည်ထောင်စုအတွင်းကအာရှနယ်ပွားတွေဟာဝိုင်တိုင်းရင်းမြို့နယ်တွင်နဲ့ပစိဖိတ်ကျွန်းသားတွေဟာဆိုရင်ဝယ်ယူသုံးစွဲနိုင်စွမ်းဒါမှမဟုတ်လဲအသုံးပြုနိုင်တဲ့ဝင်ငွေ 1.3 trillion ရှိတယ်လို့လည်းအစင်ခန်းစားမှာဖော်ပြပါတယ်ဒါပေမဲ့လည်းကုန်မှတ်တစိမ့်နဲ့ဈေးကွက်ထိုးပေါက်ရေးမှာတော့တိုင်းရင်ရိုးရာအစဉ်အလာကိုစားပြုမှုရဲ့အရေးပါမှုကိုဈေးကွက်ထိုးပေါက်သူတွေကြားလေ့လာနေကြရဆဲဖြစ်ကြောင်းအာရှနဲ့ပစိဖိတ်ကျွန်းနယ်ပွားအများစုကသူတို့ရဲ့ရိုးရာဒလိထုံတန်းတွေကိုပြည့်ရဲပြူရာမျိုးဒါမှမဟုတ်လည်းတလွဲဖော်ပြချတဲ့မီဒီယာတွေနဲ့ကြော်ညာတွေကိုလစ်လျူရှုမထားလို့ချတော့ဘူးလို့လည်းအစဉ်ခန်းစားကထောက်ပြပါဗျာ
အာရှနယ်ဘွားအမေရိကန်တွေဟာဝိုင်တိုင်းရင်းတွေနဲ့ပစိဖိတ်ကျွန်းနယ်ဘွားတွေရဲ့64ရာခိုင်နှုန်းဟာဆိုရင်သူတို့ကိုတန်ဖိုးမထားနှိမ်နဲ့ကုန်ပစ္စည်းအမှတ်တံဆိပ်တွေကိုဝယ်မသုံးဘူးလို့ပြောဆိုကြကြောင်းလဲစစ်တမ်းမှဖော်ပြပါတယ်စိုက်ပျိုးရေးလုပ်ငန်းရှင်ဦးစောနိုင်ကတော့အာရှနယ်ဘွားတွေအထူးသဖြင့်မြန်မာနယ်ဘွားတွေရဲ့ဈေးကွက်ကိုရည်ရွယ်ပြီးလုပ်ငန်းတိုးချဲ့နိုင်ရေးအတွက်မှန်းဆနေပါတယ
်။နောက်ဟိုဘယ်လိုကောင်းမလဲ Nasri လိုမျိုးပေါ့နော်အဲ့လိုမျိုးပေါင်းပြီးရောလုပ်မှာပေါ့နော်အဲ့ဒီမှာကြောင့်အပင်မျိုးစုံကျောင်းတာလည်းပါမယ်။အပင်တွေပြိုးပင်တွေကျောင်းတာလည်းပါမယ်။ဒီစိုက်တာလည်းပါနောက်ပြီးတော့ကျွန်တော်ဒီမှာလည်းလူတွေကတအားလာပြီးတော့ကြည့်ကျင်တယ်ဗျ။အဲတချို့ဆိုညားရီတွေပါလာကျင်တယ်။အဲ့တော့ကျွန်တော်ကနောက်တော့ဟိုအစင်ပြေမော်ဗျာနော်ပတ်စံလဲစုမိဆောင်မိရှိနေတော့အဲ့လိုမြေကြကြဲနေအဲ့ဒီမှာဒီသူတို့လာပြီးတော့နေနိုင်ပေါ့နော်အဲ့လိုတွေပါစီစဉ်ထားတာပေါ့ဒါကတော့တပိုင်းပေါ့ဘလော့ဆယ်ကတော့ဒီအဲ့လိုမလုံနိုင်တော့မှာပဲဒီအပင်တွေကတော့ကျွန်တော်ထပ်ပြီးတော့ချက်ဆိုင်မှာပ
ါလုပ်ငန်းသစ်တစ်ခုကိုအစပြုတာမှာစွန့်စားရမှုကလည်းရှိနေပြီးအထူးသဖြင့်တော့ဝင်ငွေအမှတ်ခံချက်ဖြစ်တယ်လို့လည်းဦးစောနိုင်ကပြောပါတယ်ရှင်
မကျင်းသေးဘူးเนาะဘယ်လောက်ပဲအချိန်မှပြန်လာမယ်ဆိုတော့မသိသေးဘူးအသီးသီးမှရမယ်နောက်တော့အပင်ရွက်ရရောင်းအောင်မှရမယ်ဆိုတော့အဲ့ဒီခုကတော့တစ်ခါကြရင်တော့ဒါဟိုပါပေါ့တွေးရတော့เนาะဘယ်လောက်မှငါဝင်ဝင်ပါမယ်အဲ့မရခင်အချိန်မှကိုဘယ်လိုလောက်ရမယ်ဆိုတော့နည်းနည်းတော့အချိန်ဆထားတော့အဲ့မှာ
အမေရိကန်မှာမေလောက်ကိုအာရှနဲ့ပစိဖိတ်ကျွန်းဒေသနယ်ပွားတွေရဲ့လာအဖြစ်1992ခုနှစ်ကဥပဒေပြဋ္ဌာန်းသတ်မှတ်ခဲ့ပြီးဒီလမှာသူတို့ရဲ့အကြောင်းတွေကိုအထူးကြားကြရပါတယ်မတ်သိထကစီးပွားရေးဘက်ကိုတင်ပြသွားခဲ့တာပါအမေရိကန်ပြည်ထောင်စုလူမှုအတိုင်းဝိုင်းထဲမှာအာရှနဲ့ပစိဖိတ်ကျွန်းဒေသနယ်ပွားတွေပါဝင်နေတာကိုအတိအမှတ်ပြုတဲ့ပွဲတွေမှာမြန်မာနယ်ပွားအမေရိကန်တွေဘလို့ပါဝင်နေကြပါသလဲမဆုမြတ်မုံကလူမှုရှုခင်းစီစဉ်မှာဆက်လက်တင်ပြထားပါတယ
်အမေရိကန်ပြည်ထောင်စုမှာမေလာဟာဆိုရင် AAPI လို့အတူကောက်ခေါ်တဲ့အာရှနဲ့ Pacific Joint Data နယ်ပွားအမေရိကန်တွေရဲ့ယဉ်ကျေးမှုတမိုင်းနဲ့ဒီအမွေအနှစ်တွေကိုအတိအမှတ်ပြုဂုဏ်ပြုတဲ့လဖြစ်ပါတယ်။ဒါကြောင့်မို့လို့မေလာတလလုံးမှာ AAPI ပွဲတွေကိုအစိုးရရုံးတွေယဉ်ကျေးမှုနဲ့ဒီအမှုပညာဆိုင်ရာဌာနတွေကိုစီစဉ်ကျင်းပကြလို့ရှိပါတယ်။Virginia ပြည်နယ်အလဲပိုင်းကအာရှနယ်ဘွား American အတိုင်းဝိုင်းကလည်းဒီ API အထိမ့်အမှတ်နဲ့ Asian American Celebration ဆိုပြီးတော့မှပွဲလုပ်လာခဲ့တာအခု2024ခုနှစ်ဆိုရင်26ကြိမ်မြောက်ရှိသွားပါပြီ။ဒီပွဲမှာမြန်မာနယ်ဘွားတွေကလည်းမြန်မာနိုင်ငံကမတူညီတဲ့တိုင်းရင်းသားတွေရဲ့ဒီချင်းချင်းမှုနဲ့အစားအသောက်တွေကိုပွဲထုတ်မိတ်ဆက်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒီမြန်မာပိုင်းဆိုင်ရာပွဲစီစဉ်သူတယောက်ဖြစ်တဲ့မမ်မီမီကိုမေးမြန်းထားပါတယ်ရှင်။
ဒီနေ့ဟောနော်အာရှန်ပွဲမှာညီမတို့ကဒီမြန်မာကိုစားပြုပြီးတော့မြန်မာkitchen community ရဲ့ဒီကမြန်မာ community ရဲ့ပူးပေါင်းပြီးတော့ဒီနှစ်ကလည်းအမှုပညာနဲ့ပတ်သက်တဲ့ theme ဖြစ်တဲ့အတွက်ကြောင့်မြန်မာအမှုပညာနဲ့ပတ်သက်တဲ့ပကြီးတွေနောက်ပြီးတော့အမားတို့ဒီမှာ kitchen community ရှိတဲ့အတွက်ကြောင့်သူတို့ပြကျင်တာပေါ့နော်သူတို့ community နဲ့ပတ်သက်တဲ့ပြကျင်တဲ့သူတို့အမှုပညာဒီတိုင်းသား kitchen တိုင်းသားတွေရဲ့အမှုပညာပတ်သက်တဲ့အရာတွေကိုပြသဆွဲဆောင်မှုရှိအောင်ပြသခဲ့ပါတယ်နောက်တစ်ခုကဒီဗမာပြည်ကဒီပန်ယွန်ပေါ့နော်ယွန်နဲ့ပတ်သက်တဲ့ပကြီးကားတွေကိုပေါ့နော်ပြသခဲ့ရဲ့ရုပ်သေးကိုလည်းပြသခဲ့ပါတယ်မှာ
နောက်ဒီမှာဒီအစားအသောက်ရောင်းတဲ့အစီအစဉ်တွေလည်းပါတဲ့အခါကျတော့ပေါ့နော်ဘယ်လိုမျိုးဟိုအစားအသောက်တွေဘာအစားအသောက်တွေကိုဒီမြန်မာနိုင်ငံကိုစားပြုပြီးရောက်ခဲ့ရတယ်ဆိုတာလည်းပြောပြပါပါရှင့
်အစားအသောက်တွေကတော့ဒီမမာလဖတ်တုပ်ပေါ့နော်ဒီမှာလည်းနာမည်ကြီးရယ်ဆိုတော့မမာလဖတ်တုပ်ကိုရောင်းတယ်နောက်တစ်ခုကဒီကချင်တိုင်းသားအစားအစာဖြစ်တဲ့ကချင်ကြက်သားကချင်ချက်ငါးပေါင်နောက်ပြီး chicken puff အဲ့လိုအစားအသောက်တွေကိုရောင်းခဲ့ပါတယ်
အဲ့မှာတခုမေးစင်တာကဒီဥစား Virginia အလဲပိုင်းကဒီအာရှနယ်ဘွားဒီအတိုင်းဝိုင်းနေပေါ့နော်လူမှုအတိုင်းဝိုင်းကလုတ်တဲ့အစီအစဉ်ဖြစ်တော့အမတို့ဒီ Virginia အလဲပိုင်းမှာကဒီမြန်မာတွေနဲ့နောက်ကချင်တိုင်းရင်းသားတွေများလို့လားဒီပွဲမှာကချင်နေပါဝင်နေဆိုတော့တခြားတိုင်းရင်းသားတွေရောရှိလားအဲ့ဒါလည်းနည်းနည်းရှင်းပြပါပါရှင့
်ဒီ Richmond မှာကချင်တိုင်းရင်းသား community ကတော်တော်ကြီးပါတယ်နောက်တစ်ခုကဒီဗမာအတိုင်းဝိုင်းဒီဗမာပေါ့နော်ဗမာတိုင်းသားတွေရှိရဲ့နောက်တစ်ခုကကရင်တိုင်းသားတွေရှိရဲ့ဒါပေမဲ့အများစုကကချင်တိုင်းသားတွေကဒီ Richmond နေကြတဲ့အတွက်ကြောင့်ဒီကချင်တိုင်းသားတွေနဲ့ပူးပေါင်းမိလို့ဖြစ်တာပါ
။နောက်ပြီးတော့ဒီမှာဟိုဆင်မြင့်ဖြော်ပြပွဲတွေလည်းပါတယ်လေ။ဒီကိုယ့်ရဲ့နိုင်ငံယဉ်ကျေးမှုတွေကိုပြသတဲ့ဖြော်ပြပွဲတွေလည်းပါတဲ့ခါကျတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမားတို့ဘယ်လိုမျိုးဆင်မြင့်ဖြော်ပြခဲ့တယ်လဲဆိုတာလည်းပြောပြပါချင်း
။ဒီနှစ်ကတော့ညီမတို့ရှမ်းဒါတိုင်း အကနဲ့ဖြောပြပါတယ်အာမခင်အကနည်းနည်းကပြပြီးဖြောပြပါတယ်အားလုံးလည်းဒီကလူတွေလည်းတော်တော်နှစ်သက်အာကြပါတယ်ဒီကအောင်မခင်အကအရန် talented ဖြစ်ပါတယ်တခြားအကတွေလည်းသူကကတတ်ပါတယ်နောက်တစ်ခုကဗမာအကရှန်အာဒါတိုင်းအကမျိုးတော်တော်များများကိုသူကတတ်တဲ့အတွက်ငငယ်လေးရတင်လာတဲ့အတွက်ကြောင့်သူကကျွမ်းကျင်ချင်းအာကတတ်ပါတယ်
ဆိုတော့ဒီပွဲကိုလူတွေကလည်းအဆုံလာကြတယ်ပေါ့လေနော်ဒီအခြားຫນွယ်ဘွားတွေအဖြစ်မကောက်ဒီအမေရိကန်တွေလည်းလာကြတဲ့အခါကျတော့ကိုယ့်ရဲ့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုမျိုးပြတာတွေအစားအသောက်တွေမိတ်ဆက်တာတွေနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လောက်ရှိရလို့ပြောပြနိုင်မလဲရှင
်စိတ်ဝင်စားမှုတော်တော်ရှိကြပါတယ်ဒီအဓိကတော့လာကြည့်တဲ့လူတွေကပေါ့နော်ဒီအစားအသောက်ကိုtry လုပ်ဖို့ဟိုပေါ့နော်စိတ်ဝင်စားတယ်အဓိကလက်ဖက်သုံးပေါ့နော်အဲ့ဒါကိုသူတို့ကဒီ tea leaf salad ကဒီဟိုဗမာပြည်ရဲ့ unique snack ပေါ့နော်အဲ့ဒါဆိုအဲ့ဒါကိုအဓိက try လုပ်ကြတယ်နောက်တစ်ခုကကချင်အစားစာတွေလည်း try လုပ်ကြပါတယ်သူတို့
ဟုတ်ဆိုတော့ဒီပွဲတော်ကဒီအခုဒီမေလမှာဒီ AAPI ဂုဏ်ပြုပြီးတော့မှဒီ Virginia အလယ်ပိုင်းမှာရှိတဲ့အာရှနယ်ဘွား American လူမှုအသိုင်းအဝိုင်းတွေရဲ့ပွဲတော်ဖြစ်တယ်ပေါ့လေဆိုတော့ဟိုဥစားမြန်မာအပြင်ဒီအိန်းချင်းမြန်မာနဲ့အကျွမ်းဝင်တဲ့နိုင်ငံတွေပါတယ်လို့မျိုးပဲနောက်ဒီ Afghanistan တို့ Bhutan တို့လိုမျိုးနိုင်ငံလည်းပါတဲ့အခါကျတော့ဒီပွဲရပေါ့နော်ကိုတိုင်အတွက်လည်းဒီတခြားအာရှဒေသတွေကယဉ်ကျေးမှုတွေကိုပို့ပြီးတော့မှသိရှိလေ့လာနိုင်ဖို့အခွင့်အလမ်းတစ်ခုဖြစ်တယ်လို့ရောပြောလို့ရနိုင်မှာရှင့
်ဒီနှစ်ပွဲမှာတိုင်းပြည်ပေါင်း18တိုင်းပြည်ပေါ့เนาะအကုန်လုံးပါဝင်ဆင်နွှဲကြပါတယ်အဲအကြောင်းမို့ညီမတို့လည်းတခြားတိုင်းပြည်တွေသွားပြီးတခြား culture group တွေသွားပြီးတော့လေ့လာဖြစ်ပါတယ်အဓိကညီမဟိုလေ့လာဖြစ်တာတော့ဒီ Japanese သူတို့ရဲ့ culture ကိုအဓိကထားပြီးလေ့လာဖြစ်ပါတယ်သူတို့ culture group မှာသူတို့က samurai whistle အပြည့်စုံပြသခဲ့တယ်နောက်တစ်ခုက Japanese kimono နဲ့ပတ်သက်တာတွေနောက်ပြီးတော့ art ဒီ painting အကုန်လုံးကိုတည်တည်ချာချာပြသခဲ့ညီမအတော်လေးကိုလေ့လာခဲ့ပါတယ်နောက်တစ်ခုကလည်း Vietnamese နဲ့ Thailand community ကလည်းတော်တော်ပိုရပြသခဲ့ပါတယ်
ဒီပွဲမှာဒီဟိုကလေးတွေအတွက်လည်းစိတ်ဝင်စားစရာအစီအစဉ်တွေလုပ်ထားတာတတိထားမိပါတယ်သူတို့အတွက်ကိုနေရာတည်သက်လုပ်ထားပြီးတော့မှဟိုစပေါ့လေနေရာပေးပြီးစီစဉ်ထားတာတွေ့တယ်ဆိုတော့ဒီအမေရိကန်မှာမွေးအမေရိကန်မှာကြီးတဲ့ဟိုကလေးတွေအနေနဲ့ပေါ့နော်ကိုမိဘဘိုးဘွားတွေရဲ့ဒီရင်ကျေးမှုတွေအစားအသောက်တွေနောက်အမှုပညာတွေကိုပေါ့နော်ပို့ပြီးတော့မှဒီစိတ်ဝင်စားလာဖို့အတွက်ကဒီလိုမျိုးပွဲမျိုးကဘယ်လောက်ထိဟိုအရေးကြီးတယ်လို့ရောအမအနေနဲ့ပြောချင်လဲရှင်
clear activities တွေညီမဥဆောင်ပြီးတော့ passport activity တခုကိုလုပ်ခဲ့ပါတယ်အာညီမတို့က passport လေးတွေကိုဝင်လာချင်းကလေးတွေကိုပေးပါတယ်ညီမလောက်တာ custom stamp လေးပေါ့နော်ဒီတိုင်းပြည်တစ်ခုရဲ့ name နဲ့ခီးသွွားအစဉ်ပြေပါစီပေါ့နော်အဲ့လို stamp လေးတွေကိုလောက်ထားတဲ့တိုင်းပြည်ကုံတော့ဒီ culture book တွေမှာဟိုသူတို့ပေးဝေခဲ့ပါတယ်အဲ့ culture book လေးမှာသူတို့ passport လေးကိုယူပါပြီးတော့culture book အဲ့ stamp လေးနဲ့သူတို့ passport လေးကိုအထုပေးပါတယ်အဲ့ကြောင့်သူတို့ဒီ culture book လေးကိုလေ့လာပြတာပေါ့နော်ဒီ culture book တွေကိုသွားလေ့လာအများဆုံး stamp ရလို့ရှိရင်လက်ဆောင်ကောင်းကောင်းပေးမယ်ပေါ့နော်အဲ့ gift activities ကိုလုပ်ခဲ့ပါတယ်အဲ့အတွက်ကြောင့်သူတို့ကပုံပြီးစိတ်ဝင်စားခဲ့လို့ချက်ပါတယ်ကလေးလေးတွေကလည်းသူတို့အကလေးတွေနဲ့ဖော်ဖြောပြီးပါတယ်တခြားကလေးလေးတွေကသူတို့ရဲ့ဘိုးဘွားဒီယဉ်ကျေးမှုကို promote ပေါ့နော်အားပေးရဲ့အနေနဲ့သူတို့ကဝင်ပြီးပါဝင်ဆင်နွှဲရဲ့အတွက်ကြောင့်အဲ့ဒီတခြားကလေးတွေတွေ့တဲ့အခါမှာအဲပေါ့နော်သူတို့အတွက်ပို့ပြီးတော့ဂုံယူပြီးတော့ပို့ပြီးတော့ပါဝင်ခြင်းနဲ့စိတ်ဖြစ်မယ်လို့ထင်ပါတယ
် Virginia ပြည်နယ်ရဲ့မြို့တော် Richmond မှာဒီ Virginia အလယ်ပိုင်းအာရှနယ်ဘွား American လူမှုအသိုင်းအဝိုင်းကစီစဉ်ခြင်းပါတဲ့ Asian American Celebration ပွဲမှာမြန်မာနိုင်ငံကိုစားပြုပြီးတော့ဒီပါဝင်ပွဲစီစဉ်ခဲ့သူမတ်မီမီဖြစ်ပါတယ်ရှင်နောက်နှစ်ပွဲတွေကြာရင်မြန်မာຫນွေဘွားမျိုးဆက်သစ်တွေပို့ပြီးတော့ပါဝင်လာကြဖို့အတွက်ကိုလည်းသူကဖိတ်ခေါ်ပါရရှင်ချမစု
အခုတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်း social media ပေါ်မှာလူကြည့်များတဲ့10မိနစ် video သတင်းတွေကိုပြောပြချင်ပါတယ်စွန်စားအကစားဝါဒနာပါသူတွေအကြိုက်တွေ့မဲ့အမြင့်ပေ6အောက်ကကျိုးတရာတစင်းအီတလီတိုင်းကမှာဖွက်လိုက်ပါတယ်ကမ္ဘာအသက်အကြီးဆုံးမြောက်ဝင်မာကြီးအသက်68နှစ်ပြည့်သွားပါတယ်ဒီလို social media ပေါ်မှာလူကြည့်များတဲ့10မိနစ်တဲ့င်းတူလေးတွေကိုမအေးတန်တဲ့ကြောကစူးစေးတင်ဆက်ထားပါတယ
်စွန့်ဆောင်အကစားဝါဒနာပါသူတွေအကြိုက်တွေ့မဲ့နေရာကတော့အမြင့်985ရီမှာရှိတဲ့ကျိုးတရာဖြစ်ပါတယ် အီတလီနိုင်ငံအလဲပိုင်းစိမ့်နဲ့နဲ့အမ်ဘရီယာဒေတာမှာဆောက်လုပ်ထားတာဖြစ်ပြီးတော့မြေပြင်ကိုကောင်းရဲ့မြင့်ဟဲ့တကောင်ရဲ့မြင်ကွင်းလိုမျိုးတွေ့နိုင်မှာပါတရားကရှေးရံဘက်ရွာနဲ့ရွာကိုဆက်သွယ်ပေးထားပြီးတော့ဥရောပသမဂ္ဂရဲ့ထောက်ပံ့မှုနဲ့တည်ဆောက်ထားပြီးတော့အဖိုးကယူရိုငွေတသန်းခွဲကုန်ကြပါ၏တိဘက်ရိုးရာတရားပုံစံဖြစ်ပြီးတော့အောင်းငုတ်ကျင်းတော့ကောင်းငင်ကနေစီးကျင်းနေသလိုဖြစ်နေပါ၏တိမ့်လာရဲ့နှစ်နေရာဆန်တိုတောင်ဆောင်ရွာလေးနဲ့အလဲခစ်လက်ရာဆယ်လန်နိုရွာလေးကိုချိတ်ဆက်ထားတဲ့တရားဖြစ်ပါ၏ကျိုးတရားအရှိမိုင်ဝက်လောက်ရှိပြီးတော့အဲ့တရားပေါ်မှာဖြတ်ဖို့ဆိုရင်တော့နာယိုဝက်လောက်ကနေပြီးတော့55မိနစ်လောက်ကြာအောင်ရှောင်ရပါ၏တရားကကောင်းငင်ထဲမှာလို့ဖြစ်နေလို့ကြောက်စရာကောင်းရတဲ့ချင်းတရားအချင်းင်းနှုံးတွေကြားထဲမှာနေရာကလည်းလွတ်နေသေးတာပါဒါမှမကြောက်ပါနဲ့နော်တရားပေါ်ကနေပြီးတော့ခြေချောပြုတ်မကြအောင်လို့ကပတ်ကျိုးနဲ့ဆွဲပြီးတော့တရားမှာချိတ်ပေးထားတာဖြစ်ပါတယ်ဂျာမနီနိုင်ငံအယ်ပ်စ်တောင်တန်းဒေသရဲ့တဘာဝရှုခင်းအလှတို့ကြောင့်နာမည်ကျော်တဲ့နိုင်ငံတောင်ပိုင်းဘာဗာရီးယားပြည်နယ်မှာအခုနောက်ထပ်တဘာဝအလှတစ်ခုတိုးလာပါတယ်။ခရမ်းရံရောင်ရေကန်မှာဘာဗာရီးယားဒေသကြောက်တွင်းကရေကန်ထူးထူးခြားခြားခရမ်းရံကိုပြောင်းသွားတာဖြစ်ပါတယ်။လူတွေဆေးရောင်ချေတာမဟုတ်ဘဲနဲ့တဘာဝအတိုင်းဖြစ်ပြီးတော့ဒီကန်တွေကရေတွေအများနဲ့တော့ဒီလိုအရာဖြစ်နေမှာမဟုတ်ပါဘူး။ရေကန်တွေက sulfur bacteria တွေရေမျက်နှာပြင်ပေါ်တက်လာလို့ဒီလိုအရာပြောင်းသွားတာပါ။ဘက်တီးရီးယားတွေကများသောအားဖြင့်အောက်ဆီဂျင်မရှိတဲ့ရေအောက်ပိုင်းမှာနေတာဖြစ်ပါတယ်။တခါတလေသဘာဝအပြောင်းလဲဖြစ်ပြီးတော့ဒီလိုမျိုးဓာတ်သဘောတွေကမောက်ကမဖြစ်ကုန်တတ်ပါတယ်။ Coronoid ဆိုတဲ့သဘာဝအယောင်ဓာတ်ကြောင့်ဖြစ်တယ်လို့ဒေသနာပတ်ဝန်းကျင်အရာရှိတွေကပြောပါတယ်။နောက်ကျရင်တော့ဘက်တီးရီးယားတွေရေအောက်ကိုပြန်မြုပ်သွားပြီးတော့ကံရေကငကိုတိုင်းပြန်ဖြစ်သွားတာပါတယ်။ဒီကံမှာအခုလိုမျိုးခရမ်းရောင်မျိုးအရင်ကလည်းပြောင်းပူးပြီးတော့2020ခုနှစ်ကတခါ2021ခုနှစ်ကတခါဖြစ်ပါတယ်။69နှစ်ပြည့်သွားတဲ့မြောက်ဝင်းမကြီးဖာတူဖြစ်ပါ၏။အေပီလမှာအသက်69နှစ်ပြည့်သွားလို့သူဟာကမ္ဘာအသက်ရှည်ဆုံးဂေါ်ဇီလာမြောက်ဝင်းဖြစ်သွားပါ၏။မြောက်ဝင်းဖော်ဖွားဖာတူရဲ့မွေးနေ့ပွဲကိုသူနေတဲ့ဂျာမနီနိုင်ငံဘာလင်တရိတ်ဆိုင်ရုံမှာကျင်းပခဲ့ပါ၏။သူ့မွေးနေ့မှာတော့သူ့ရဲ့အကြိုက်တတိချင်းလက်ဆောင်ရခဲ့ပါ၏။တတိတွေကတရားများလို့တာမန်အချိန်ဆိုရင်သူအတိမဆရပဲနဲ့ဟင်းဒီဟင်းရွက်တွေပဲစားရတာပါ။ဆရာဝန်ကဒီတခါတော့သူပျော်သွားအောင်လို့လိုလိုက်တယ်လို့ဆိုပါ၏။သူကကိုပိုင်ခြံဝင်းနဲ့အေးအေးဆေးနေရတာဖြစ်ပြီးတော့သူ့ရဲ့မျိုးလူမြောင်းဝင်းနေစီသွားလေခြင်းနဲ့အခါမှာတော့လဲလို့ရပါတယ်။တဘာဝတောတောင်ထဲမှာဆိုရင်တော့မြောင်းဝင်းတကောင်ကအသက်30လောက်ပဲနေရတတ်ပြီးတော့အသက်50ထက်ပိုနေရရင်တော်တော်ကိုထူးဆန်းနေပါပြီ။ဘာလင်တရိတ်ဆိုင်ရုံမှာဖောဖွားဖားတူတဲ့အသက်ကြီးရဲ့ဂျိုးဂျာငှက်ကြီးအင်ကိုအသက်85နှစ်နဲ့ဒီနေ့နှစ်ဆပိုင်းမှာကွယ်လွန်သွားပြီးတဲ့နောက်မှာတော့သူကဒီတရိတ်ဆိုင်ရုံမှာအသက်အကြီးဆုံးတရဝါဖြစ်ပါတယ်။တငါနာနီတငါဆိုတဲ့မြမဆူရိုးလိုမျိုးရဲစခန်းနာနီရဲကားတန်ထွေအောင်လို့မြေတန်ကျူးတဲ့နှစ်ခလေးဖြစ်ပါတယ်ဒီကနေ့အင်္ဂါနေ့တော်လေပိုင်းဒေတာဘစ်စတာမြို့လမ်းရဲတက်ဖွဲ့အခြေဆိုင်စခန်းမှာရဲတွေဒီနှစ်လေးကြောင်ထင်အောင်ထင်မှဖြစ်ကုန်ကြရတာပါအတန်တို့လှုပ်တဲ့စကားတင်ပြလို့ရတဲ့ကြက်တူရေမျိုးမဟုတ်တဲ့ဒီနှစ်လေးကရဲစခန်းနာကတစ်ပင်ပေါ်ကနေပြီးတော့ရဲကားအော်အော်တန်လို့လိုက်တူပြီးတော့အော်နေလို့ဖြစ်ပါတယ်။ Thames Valley ရဲတပ်ဖွဲ့ကထုတ်လိုက်တဲ့ဗီဒီယိုထဲမှာဒီတစ်ပင်ထက်ကငှက်လေးဗြိတိရှားရဲကအော်အော်ဆွဲတဲ့နဲ့တထက်သေးတူအောင်လိုက်တူအော်နေတာတွေ့ရပါတယ်။ငှက်အော်တန်ကတူလုံးလုံးရဲရာရှိတွေကဆက်ကြောင်ပြီးတော့ရဲကကအော်အော်တန်မြင်နေတယ်လို့တော့ထင်မိကြတာပါ။ရဲဌာန Facebook စာမျက်နှာမှာသူတို့ကဗီဒီယိုတင်ထားပြီးတော့ဒီဗီဒီယိုကအစ်စ်ပါနောက်ထားတာမဟုတ်ပါဘူးလို့ရေးထားပါတယ
်။အခုတော့သတင်းကြီးချုပ်ကိုပြောပြပေးပါအောင်မယ်ရဖာမြို့မှာအခန်းတန်းနဲ့ထိုးစစ်ဆင်နေတာလို့အစ္စရေးကဆိုပေမဲ့နေရရွှေပြောင်းခဲ့ရတဲ့တောင်းချီတဲ့ပါလက်စတိုင်းတွေစီကိုဆန်းနိုင်ခံတဲ့အခြားအခြေခံလိုအပ်ချက်တွေပို့ကိုခက်ခဲနေပါတယ်ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံတို့ဟာနှစ်စဉ်လုံနေကြရွှေငကားပူးတွက်စစ်ရေးတည်ခြင်းမှုကိုဒီသတင်းပတ်ထက်စတင်မယ်လို့ကမ္ဘောဒီးယားတာဝန်ရှိသူတွေကတနေ့လာနေ့မှာပြောလိုက်ပါတယ်ယူကရိန်းမှာတော့နိုင်ငံရဲ့အရှေ့ပိုင်းနဲ့အရှေ့မြောက်ပိုင်းကာကစ်ဒေတာမှာပြီးခဲ့တဲ့တောက်ကြနေ့ကရွာကူးအထက်မနဲ့တိမ့်ပိုက်နိုင်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။အခုတော့စီစဉ်ကိုအဆုံးသတ်ပါမယ်။ဒီနေ့အင်္ဂါမနေ့စီစဉ်ထုတ်လွှင့်မှုကမတ်တင်ကြီးထိုက်ပါ။ VOA America ရုပ်သံရဲ့မနက်ပိုင်းအစီအစဉ်တွေကို Radio ကလည်း Line to Meter 24.51 Line Beat 190ပြင် VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။ North Order ရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးကင်းကြမ်းမာကြပါစေ။ VOA နားဆင်ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်တော်တမောင်သားမှာ